လာတော်နှစ်2553ခုနှစ်ခေါ်စာပိုက်တွေ1380ခုနှစ်တဘောရလာဆန်းသုံးရင်မန္တလေးရုပ်အင်းတော်ရာ14ခန်းဇန္နာကရကမ္မပိမန္တော်ကြီးအပြင်းဝဲရှင်ရှင်ပါပြုလုပ်အပ်သည်ဓမ္မတော်ရင်အခမ်းအနားလိုက်ခေါ်ကြအပ်တော်ဣန္ဒရိယဘာဝနာမြတ်ဒေသနာတရားတော်ဒီကနေ့ကဓမ္မတော်ရင်ခန္ဓာကိုရှုဖို့တော်တဲ့ရှင်တော်မြတ်တရားကြီးမဟာကရုဏာတော်ကိုအာယုပြုပါတိရှုဖွဲ့ဆိုအပ်တော်ဝန္ဒနာပနာမအတိတခန္ဓာကိုရုပ်ဆုံးပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကကောတိဟိပိယပတိယံသာလံကရုံတော်အတိတုကတာတိခေရံကတောလောကဝိတယနာတော်နမောမဟာသာဝိတ္တကတတယောနာသောဝိနေယသာသာတတဝါဣဇမ္မာစီပွာလောလကောင်းတဘုံပေါင်းခါရစေနာထာမိယကမ္မကောတိဟိပိပရိကဝါအယေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပေနိယယိတတိုင်းသာပေါ်ပြခြင်းငါမစွာနိုင်ပါသောကာလံဤအတိရှိသိဒိကဝါရှိကြသောကာလပတ်လုံးလောကဤနယသတ္တလောကဤအကျိုးစီးပွားလောကအတိတကရမျိုးသာသေခြင်းလည်းငါမိဂံတိပါသမိသာရေသခါသနိသမိတိဟုကျေတိသဝေကားတဲ့အစုအလုံးခဲရသောမူလို့ကိုကရောတော်ဗျာတိယံဤတန်ကျုံကိုအာရုတော်ဗျာတိဖြစ်၍ခေရဝရှင်ကျေလုံးအသက်ဆုံးတည့်ရဲ့၎င်းစေဝါကိုရောဤသင်္ခိုင်းရသောကတောဝတနံချိန်ခါများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကသတ္တဝါများယဝေတကေတုသဒ္ဓါရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောကမ္မလာတောဝိညာများစွာသတ္တဝါဤသမ္မာစီပွားလိုလာကြောင်းတဘုံပေါင်းခါလည်းဖြင့်နာထအမိယာသူရှင်တော်ယခယအာနမောယုတိကြောင့်ကြောက်ပန်ဟုလျော၏ကရောယောကျိုးရှိခိုးတည်းအတုဘဝေတုစေစေလက်တွေဖြစ်ပါစေတည်းသာ
သာသာ
သာသာသာသာသာသာသာသာသာသာသာသာသာသာသာဣန္ဒြိယဘာဝနာသုတ်တံဆိုတာရှိတယ်။အဲတော့ဣန္ဒြိယဘာဝနာဆိုတဲ့စကားလုံးကိုရှင်းစွာမှတ်သားကြရအောင်။ဣန္ဒြိယဆိုတဲ့စကားလုံးကိုမြန်မာလူတွေကဣန္ဒြိယကိုဣန္ဒြေလို့ပဲဘာသာပြန်ရ။ဣန္ဒြေလို့ဘာသာပြန်လိုက်တဲ့အခါကျတော့တချို့တချို့နေရာတွေမှာအဘိဓမ္မာတွေကသူရင်းသားရဲ့နေရာတွေနဲ့လွဲချော်သွားတာလည်းရှိမပြည့်စုံတာလည်းရှိဣန္ဒြိယဆိုတဲ့နေရာမှာဣန္ဒြိယဆိုတဲ့နေရာမှာအမိမသင်ထားတဲ့ပုဂ္ဂိုလ်တွေဣန္ဒြိယ22ပါးဆိုတာကြားလို့ဣန္ဒြိယ22ပါးဒီဣန္ဒြိယနဲ့ပတ်သက်လာတဲ့အခါမှာပါဠိစာပေမှာအသုံးအနှုန်းတွေတော်တော်များများရှိတယ်ပေါ့အဲ့ဒီအသုံးအနှုန်းတွေထဲမှာသူ့နေရာနဲ့သူအတိတ်ကိုဖတ်ယူလို့အပ်တယ်ဆိုတော့ဣန္ဒြိယေတုကုတ်တာတော်ဣန္ဒြေတို့၌လုံလုံသောစကားရှိသူလို့ဣန္ဒြေကိုထိမ့်သိမ်းဆောင်ရှောက်သူလို့ဆိုတဲ့ချိန်မှာဒါကယသိဒါနာတရားကိုစိတ်လို့ဆိုတဲ့ဣန္ဒြေ6ပါးကိုညွှန်းတဲ့ပေါ့ လူရဲ့တဏ္ဍာရှိရဲ့မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်ရဲ့အဲ့ဒီ၆မျိုးကိုဣန္ဒြေလို့ခေါ်တယ်။အဲ့ဒီစကားအရ။ဒါပြည့်လို့ဣန္ဒြိယဣန္ဒြေလို့သုံးတယ်လို့ဆိုဣန္ဒြိယဆိုတာအစိုးရခြင်းပုံစိုးခြင်းဆိုတဲ့အရာ။ဆရာဆရာကိစ္စတွေကအစိုးရသူဆောင်ရွက်မှုကိစ္စမှာသူတို့ဟာအစိုးရဆိုတာတော့ကြည့်ခြင်းကိစ္စမှာဆိုရင်မြင်ခြင်းကိစ္စကြည့်ခြင်းကိစ္စမှာဆိုရင်မျက်စိကအစိုးရနားထောင်ခြင်းကိစ္စမှာကြားခြင်းကိစ္စမှာဆိုရင်နားကအစိုးရတယ်အနားရှိခြင်းကိစ္စမှာနှာခေါင်းကအစိုးရတယ်အရာဟုသိခြင်းကိစ္စမှာသိရကအစိုးရတယ်ခြေရာကိုသိတဲ့ကိစ္စမှာခန္ဓာကိုယ်ကအစိုးရတယ်အာယုန်ကိုကြံသေးတဲ့ကိစ္စမှာစိတ်ကအစိုးရတယ်။ဆရာဆရာသိတဲ့ခြောက်ပါကဒုက္ခိစ္စသူဆရာဆရာကိစ္စကအစိုးရကြတော့ဣန္ဒြိယဣန္ဒြေလို့ဒီလိုခေါ်လိုက်။နောက်တစ်ခုကတော့ဣန္ဒြိယပရောပရိယတိညာနဲ့သစ္စာဘုရားနဲ့ပတ်သက်လာတဲ့အခါမှာဣန္ဒြိအမှုအရင်ကိုပြီးတော့ဘုရဲ့ဉာဏ်လို့ဒီလိုသုံးတဲ့အင်္ဂလိပ်ကတော့အာဟုညွှန်းလာတော့တော့ဆိုတတ္တာဝိရိယတတိသမာဓိပညာဆိုတဲ့ဒီ၅မျိုးကိုညွှန်းလာတယ်။ယုံကြည်မှုဆိုတဲ့တတ္တာကယုံကြည်တဲ့ကိစ္စမှာတတ္တာကအစိုးရရဲ့အာထုတဲ့ကိစ္စမှာဝိရိယကအစိုးရရဲ့မှတ်ရှိတဲ့ကိစ္စမှာအပိယကိစ္စမှာတတိယအစိုးရတယ်တိတိမှုကိစ္စမှာသမာဓိကအစိုးရတယ်သဘာဝတရားကိုသိတဲ့ကိစ္စမှာပညာကအစိုးရတယ်ဒါကြောင့်မို့သူတို့ကိုဣန္ဒြေဣန္ဒြိယလို့ခေါ်တယ်တခြားဣန္ဒြေတွေလည်းရှိသေးတယ်အသုံးလုံးဣန္ဒြေ17ပါးမှာဆိုလို့ရှိရင်တခြားဣန္ဒြေတွေလည်းပါလိမ့်မယ်ဝိရဏဆိုတဲ့ခန္ဓာချက်တွေကိုလည်းဣန္ဒြိယလို့ခေါ်တာပဲ။ဒီကောင်းပြီ။အခုဒီကနေ့ပြောတဲ့ဣန္ဒြိယဘာဝနာဆိုတာဘာကိုပြောလို့လဲတော့လို့ဆိုတော့ပျက်စီးနာတာတရားကိုစိတ်ဆိုတဲ့သူတွေရဲ့တရားပျက်စီးတဲ့ဉာဏ်စရာအာယုန်တွေကိုမြင်နေကြတယ်၊ကြည့်ရှုကြတယ်။နားနဲ့အတန်တွေကိုနားထောင်ကြတယ်၊နှာခေါင်းနဲ့အနံ့ကိုရှည်ဆက်ကြတယ်တရားနဲ့အရာတော်ကိုသိကြတယ်ခန္ဓာကိုယ်နဲ့အဖြစ်အပျက်ကိုသိကြတယ်စိတ်နဲ့အာယုန်တွေကိုကြံတွေးကြတယ်ဆိုတော့ကိစ္စတွေဟာသက်ရှိသတ္တဝါတွေကိုရိုးရကိစ္စတွေရှိတယ်နော်ရိုးရကိစ္စတွေရှိတယ်အဲ့တော့ဒီဟာတွေကိုညီညွတ်တယ်ယမသာပိပါဒခါတခါသုံးတဲ့စကားတော့ဖြစ်တယ်ဒီကနေ့တော့အိတ်တွေရွှေပေးလို့မရဘူးအဲ့ဒါကတဏှာရောက်တော့နော်ဒီအိတ်တွေရှိတယ်အိတ်တွေမရှိဘူးလို့ဆိုတာနေရာထိုင်တာသွားတာလာတာသူ့ရဲ့ထုတ်ရှားမှုအမှုရာတွေကိုအိတ်တွေလို့ပြောနေတာအဲ့ဒါကြအဲ့တော့ဒီနေရာမှာအိတ်တွေရဘာဝနာဆိုတာမျက်စိညာနာတရားကိုစိတ်လို့ဆိုဘုန်းကြီးတွေတူရာမျက်စိညာနာတရားကိုစိတ်ဆိုတဲ့ဒီ organ တွေ set organ တွေကိုအသုံးချပြီးတော့ကျင်ပါတာအာယုန်တွေနဲ့အမြဲဆက်သွယ်ပြီးတော့နေကြတယ်။ဒါသတ္တဝါတွေရဲ့သဘာဝပဲ။ဒါတော့ရသောဘုရားခေါ်တဲ့တရားတွေကကိုယ်ခန္ဓာကိုယ်နဲ့ပတ်သက်နေတဲ့တရားတွေကြီးပဲခေါ်တာ။တရားဆိုတာကိုယ်ကိုယ်ရဲ့ရှိဥ်တော်သိရမယ်၊သိပြီးရင်မိုက်တာရှင်းတော့ရမယ်။ရှောင်ရမယ်ဟာရှောင်ရမယ်ဆောင်ရမယ်ဟာဆောင်ရမယ်ဟုတ်ဒီအိန္ဒိယဘာဝနာဆိုတဲ့သုတ်တာမျက်စိနာနာတရားကိုစိတ်ဆိုတာတွေနဲ့ပတ်သက်တာလေဒါတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်အခြေအနေတွေကိုထိ ंछ ုပ်တဲ့ထိ ंछ ုပ်တဲ့နည်းထိ ंछ ုပ်ပြီးတော့ဝိပဿနာရှင်းတဲ့အခုကိုကျင့်ပြီးတော့နောက်ဆုံးဟာကိလေသာအတော်ကြီးကုံသွားပြီးတော့အိန္ဒိယရဲ့ပတ်သက်လာတဲ့အခါမှာလုံးဝ ပြည့်စုံပြည့်ပြည့်စုံသွားတဲ့အခြေအနေတစ်ခုဒီတော့ကဟောတာဖြစ်တယ်ဒီတော့ကအပိုင်းသုံးပိုင်းထားပြီးတော့မြတ်စွာဘုရားဟောတယ်နံပါတ်1ပိုင်းနံပါတ်1ပိုင်းကအကောင်းဆုံးသောဣန္ဒြေနဲ့ပတ်သက်တဲ့ပါဝနာကအားလဲဣန္ဒြေနဲ့ပတ်သက်တဲ့အကောင်းဆုံးသောပါဝနာပါဝနာဆိုတာစိတ်ကိုအာရုံနဲ့လေ့ကျင့်ဝေယူထားတဲ့သဘောတရားလေ့ကျင့်ဝေယူမှုလေ့လာပွားများအထောက်အပံ့ကိုပါဝနာလို့ခေါ်တယ်။အဲဒီအကောင်းဆုံးသောအင်္ဂရီနဲ့ပတ်သက်တာဒီအကောင်းဆုံးသောလေ့ကျင့်အထောက်အပံ့ပါဝနာကိုဒီတော့ကမှဟောထားတယ်။နောက်တစ်ခုကသေခပတိပဒါကျင့်စေဖြစ်တဲ့သောတာပန်တဂရဟံအနာဂံဆိုတဲ့ပုဂ္ဂိုလ်ကြီးအဲဒီပုဂ္ဂိုလ်ကြီးအင်္ဂရီနဲ့ပတ်သက်ပြီးတော့တရားဓမ္မရဲ့အတိအမြင်ကြီးကိုအကျဉ်းအားဖြင့်ဟောပြထားတယ်။နောက်တတိယအချက်ကဘာကိုဟောလို့ဆိုရင်အရိယပါဝိတ္တေတရိယအလောအဆင်းဖြစ်တဲ့အင်္ဂရီတွေကိုထိတ်ချုပ်ပြီးတော့သိချက်ထားပြီးသားဖြစ်တဲ့ပုဂ္ဂိုလ်ရဲ့စိတ်အခြေအနေတခုပေါ်ပြတယ်။အစ်စ်အမြဲတမ်းအင်္ဂရီတွေကိုလုံးဝထိတ်ချုပ်လေ့ကျင့်ထားပြီးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ရဲ့အာယုဏဝါကံကုန်တရားတွေနဲ့မြင်တဲ့အခါသို့မဟုတ်မျက်စိနားနာတရားကိုစိတ်ရုပ်နဲ့အာယုဏကိုတွေ့ရှိတဲ့အခါမှာဘယ်ပုံစံဤစိတ်ကိုပိုင်နိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောတရားအဲတော့ဘုန်းကြီးတို့တွေသက်ရှိတတ်တော်ရဲ့ပန္နရာအများအားဖြင့်ပြည့်စုံပါတယ်နားပါတယ်နှာခေါင်းပါတယ်လျှာပါတယ်ကိုယ်ကာယတွေပါကြတယ်အသိစိတ်တွေပါကြအဲ့ဒါလေးကိုဒီရစိတ်အနာလျာကိုစိတ်လို့ဆိုတဲ့ဒီအင်္ဂါရက်တွေကိုအသုံးပြုပြီးတော့ဘုန်းကြီးတို့ကကျင်မအာယုနဲ့ဆက်သွယ်ကြတယ်တဲ့။ဒါကအတွင်းကအာယုတွေကိုအတွင်းကပေါ်ကံတွေကိုဒါသင်္ချာနဲ့ဖကာလတိလို့ခေါ်တာပေါ့။သင်္ချာနဲ့ဝိစ္စေပေါ့။အတွင်းခန္ဓာကိုယ်မှာရှိတဲ့ရစိတ်အနာလျာကိုစိတ်အဲ့ဒါတွေကိုပဋိစ္စသောဥပမာကျတော့အလယတနာပစ္စယဖတ်တော်လို့အလယတနာဆိုတဲ့နာမည်နဲ့ဟောတဲ့6ပါးသောအယတနာဆိုတာသာပြောတာပဲအတွင်းအစ္စတယတနာအဲ့တော့သာလို့ပြောလိုက်လို့ရှိရင်လူတွေပါဝေးဝေးသွားတယ်ဒါကြောင့်မို့လို့သာလို့ပြောနေတာဒုက္ခလာကိုယ်ထဲမှာရှိတာကိုပြောနေတယ်လို့ခန္ဓာကိုယ်နဲ့ apply လုပ်ကြည့်တဲ့ပုံလိုအပ်တာပေါ့နော်။တရားစာကိုမှတွေ့လို့ဆိုတဲ့အတိုင်းတရားတော်ကရှင်းတဲ့အခါကိုယ်ခန္ဓာကိုယ်ထဲမှာရှိတယ်လို့ထိ ंछ ုပ်ရမယ့်ဟာကိုထိ ंछ ုပ်တယ်၊တွောပေါင်းလုပ်ရမယ့်ဟာကိုတွောပေါင်းတယ်၊ဖယ်ရှားရမယ့်ဟာကိုဖယ်ရှားဖြစ်တယ်။ဒါတရားရှင်းတာပဲပေါ့။ဒီကောင်းကြီးမျက်စိလားလားတရားကိုစိတ်လို့ဆိုတဲ့ဒီအတွင်းအင်္ဂါရက်ဒီပါလာပြီးအတွက်ကြောင့်ပါဖြစ်တယ်။သမာယရဏပြစ္ဆယဖတ်တော်လို့ဆိုတဲ့အတိုင်းပြည့်တဲ့ကအာယုန်နေတဲ့ဆက်သွယ်မှုတွေပြုလုပ်လာကြတယ်။ဟုတ်တယ်။မျက်စိပါပြီးအတွက်ကြောင့်ပြည့်တဲ့ကပြည့်စရာအာယုန်တွေကိုမကြည့်ရဘူး
။ကြည့်ရပါတယ်ခင်ဗျာ။
ကြည့်တယ်။အဲ့တော့မျက်စိနဲ့မြင်စရာအာယုန်တွေဒီနှစ်ခုဆက်သွယ်လိုက်တယ်ပေါ့။မှန်ပ
ါပါခ
င်ဗျာ။မြင်စရာအာယုန်တွေကမျက်စိနဲ့ဆက်သွယ်လိုက်တဲ့အခါမျက်စိစိတ်ဆိုတာကိုပေါ်လာတယ်ခန္ဓာမှုတွေပေါ်လာတယ်ပါရယနာပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယပါတဲ့တဏှာဟောဒီပုံစံတိုင်းလာနေတာနော်အတွင်းကအင်္ဂါရ6မျိုးရှိသည့်အတွက်ကြောင့်မျက်စိရှိလို့ကြည့်ရင်ကြည့်တော့ဉာဏ်အာယုန်တွေတွေ့တယ်တွေ့တဲ့အခါအတွေ့အကြုံရတယ်သူ့အတွေ့အကြုံကနှစ်သက်စရာဖြစ်လာလို့ရှိရင်ကံတာဖြစ်တယ်။ဟောဒီသဘောပဲ။သတ္တဝါတွေရဲ့အခြေအနေကအာလုံလူသားတွေရဲ့အခြေအနေကဒီတိုင်းပဲ။နားရှိလို့ပြမကအတန်ရဲ့ဆက်သွယ်တယ်။ဆက်သွယ်လို့ရသည့်အတွက်ကြောင့်အတန်ပေါ်မှာအတွေ့အကြုံရလာတယ်။အဲ့ဒီအတွေ့အကြုံကခြေနှက်စရာအတွေ့အကြုံဆိုလို့ရှိရင်ကံတာမှုဆိုတဲ့တဏှာရောက်လာပြန်နော်။ အဲ့ဒါကိုပရိစ္ဆေသောဘမှာသရယနာပစ္စယဖတ်တော့သတ္တပစ္စယဝေဒနာဝေဒနာပစ္စယသနာဟုတ်ပါဘူး။ဟုတ်။တသိတ္တဝါလေးကသတ္တရထဲမှာဒီပုံစံနဲ့နေနေကြတာပဲ။သနာပါဘူး။ထို့သူရဲ့နှာခေါင်းကအနံ့ရလာတာအနံ့နဲ့နှာခေါင်းနဲ့ဆက်သွယ်မိလာ။ဆက်သွယ်မိလာတဲ့အခါကျတော့ခေါင်းနဲ့အနံ့မကောင်းတဲ့အနံ့ဆိုတဲ့အတွေ့အကြုံခံစားမှုလေးတွေပေါ်လာတာ။ကောင်းတဲ့အနံ့တွေ့ရတဲ့အခါကျတော့တဏှာဖြစ်လာတယ်။ဟောတောက်တဲ့ခံစားခြင်းနဲ့စိတ်ကြီးပေါ်လာတယ်။သူကြီးရဲ့အရာပါနဲ့ပတ်သက်လာတဲ့အခါမှာလည်းပဲဟောတရားနဲ့ရပ်ပါအရာဒီနှစ်ခုပေါင်းစပ်ပြီးတဲ့အခါကျတော့ပေါင်းစပ်ပြီးတာကခန္ဓာအတွေ့အကြုံရပါလာတာခံစားလာတာကဝိရဏဝိရဏဖြစ်လာတဲ့အခါကျတော့ကောင်းတဲ့ခံစားမှုကိုတောက်ထပ်လိုချင်တာကသမားဟောဒီလိုလားပဲကနာတော့ဒီပဲခန္ဓာကိုယ်ရဲ့အချိတွေနဲ့ပတ်သက်လာလို့ရှိရင်ကာယပဒါရလို့ဆိုရဲခန္ဓာကိုယ်ရှိသည့်အတွက်ကြောင့်ပြင်ပကအချိတွေအတွေ့အကြုံသူ့ပါပဲပူအိုက်တဲ့အချိန်ပါဆိုလို့ရှိရင်နေရည်ပြင်းနေတိုက်လို့ရှိရင်အဲ့တော့ဓမ္မသူတွေမှာတရားသာရှိတယ်လို့ယူဆကြတယ်ဒီအခါမှာဒီလောက်လိုက်ရရင်မိရဲ့အခုလေးကိုရတာရှိတယ်လို့ထင်ရတယ်။ဟုတ်တယ်မလ
ား။တန်ပါဗျာ
။ရားလို့ထုတ်လိုက်ရတယ်လေသူကအရာကတစ်မျိုးပဲ။အချင်းချင်းနဲ့ပတ်သက်လာတဲ့အခါမှာရတာလေးမျိုးမျိုးရှိတယ်။ဒီတဲ့ကအခုဟာခံလို့ကောင်းတယ်၊ခုတဲ့ကအအင်းဟာခံလို့ကောင်းတယ်ဆိုရက်ဒီအချင်းချင်းလေးပြေကျော်လေးရရလာတဲ့အခါကျတော့ခံစားမှုကိုကြောက်ပြီးတော့နောက်ထပ်ရခြင်းနဲ့ဆိုရက်တဏှာလေးပေါ်လာကြတယ်ဟုတ်လားဟုတ်ပါဘူး။ဒါနဲ့ကစိတ်ထဲမှာစိတ်ကိုကြည့်စိတ်ကိုကြည့်တဲ့အခါအတိတ်ကကြောက်ရရဖြစ်စေအနာဂတ်ကြောက်ရရဖြစ်စေအသက်သက်စိတ်ကြည့်ရဖြစ်စေသူစိတ်ကိုမှုအကြောင်းပြုပြီးတော့လူတွေမှာစိတ်သားမှုမစိတ်သားမှုဆိုတာလေးတွေပေါ်လာတာသိတယ်။ဒါကြောင့်မို့တချို့တွေရှိတယ်တရားထဲမှာစိတ်ကူးထဲမှာကျုံနေတဲ့သူရှိတယ်လို့လည်းမဲ့နေတယ်လို့လည်းရှိတာဟုတ်စိတ်ကူးနေတယ်ကျုံနေတယ်လူတွေအေးစိတ်ကူးတဲ့မှာခြေလက်တွေကအတွေ့အကြုံဆိုလို့ရှိရင်ပါလာလို့ဆိုတဏှာပါပြန်လာပဲအဲ့တော့လူတွေရဲ့နေ့စဉ်ဘဝမှာယဉ်ကျေးနာတာဘုရားကိုစိတ်လို့ဆိုရဲဒီစိတ်အော်လာနေမှာလာပြီးတော့ဆက်တယ်လာတဲ့အာယုန်တွေနဲ့ပတ်သက်ပြီးတော့လူတွေဟာထိတ်ချုပ်နိုင်သောမရှိဘူးတဲ့ကောင်းတယ်လည်းတွေ့တာရှိတယ်လို့မကောင်းတယ်လည်းတွေ့တာလည်းရှိတယ်။ကောင်းမကောင်းနှမျိုးနဲ့လည်းတွေ့တာရှိတယ်။ကောင်းတယ်လည်းတွေ့တာလို့ရှိရင်စိတ်ရှိတယ်ကဘာဖြစ်သွားလို့နောက်ထပ်ပြောချင်ရဲ့တွေ့တာရင်တတ်လိုက်တယ်ဆိုတဲ့စိတ်ရှိတယ်ပေါ်လာ။မကောင်းတယ်လည်းတွေ့တယ်ဆိုလို့ရှိရင်နောက်ထပ်ပြောချင်ဘူးထိုအာရုံမျိုးကိုမုန်းပြီးရွှန်ရှာတယ်ဆိုတဲ့စိတ်ရှိတယ်ဖြစ်တယ်။မတည်ငြိမ်တဲ့စိတ်ရှိတယ်လူတိုင်းလူတိုင်းမှာဖြစ်တယ်သာလူသားတွေရဲ့သဘာဝသိရှင်မှာဒီတိုင်းဖြစ်တယ်။အဲဒီလိုဖြစ်နေပြီးတဲ့ကြောင့်တဏှာဖြစ်လာလို့ရှိရင်ဣတ္တမမသာလူကဘာအာရုံပဲလို့လူတွေကသိမ့်ပိုက်လိုက်ကြတယ်။ဒီတဏှာမဖြစ်ဘူးဆိုလို့ရှိရင်မြတ်တရားအာရုံကိုမရရအောင်ရှာတယ်။မုန်းကြီးရဲ့မြတ်တရားမကောင်းတဲ့အာရုံပေါ်လာတယ်ဆိုလို့ရှိရင်မုန်းကြီးကိုရှာတယ်သောတာကတစ်ဖက်ကဖြစ်တယ်။နောက်ထပ်ကောင်းတဲ့အာယုံကိုရှာလို့တဲ့တဏှာကတစ်ဖက်ကဖြစ်တာ။ဟော။ဒါကြောင့်မို့လို့တသိသတ္တဝါတွေရဲ့အနေထားမှာဘယ်မှာပဲရောက်ရောက်သွားတော့ဆိုလို့ရှိရင်ဝိရဏပစ္စယတဏှာတဏှာပစ္စယဥပါဒနာဆိုတဲ့အစ်စ်ကြီးရောက်သွားဦးလား
။ရောက်သွားပါရဲ့ဗျာ။
ဘဝမှာအဲ့ဒီပုံစံလေးတွေသွားနေတာနော
်။
မှန်ပါပါ။အသိဆုံးနိုင်လို့ဆိုလို့ရှိရင်ကိုယ်ရည်ရည်ရဲ့တဏှာမှာအာရိယကြီးစိုးလာလို့ဆိုရင်တဏှာလောဘတွေကကြီးစိုးလာတယ်။ဥပါဒံဆိုတဲ့တဏှာဆိုတာကစပ်ပြီးတော့လူကျင်မှုကိုတဏှာလို့ခေါ်တယ်။ဆွဆွဲလန်းလန်းကြီးလူကျင်လာတာကြတော့ဥပါဒံလို့ခေါ်တယ်။အဲ့ဒီဥပါဒံမှာတခါအမြင်မှမှုကဆက်ပြီးတော့ပေါင်းလိုက်လို့ရှိရင်သူကဥပါဒံက၄မျိုးဖြစ်သွားတယ်နော်။အဲ့ဒီဥပါဒံဖြစ်လာပြီဆိုရင်ဥပါဒံကိုအခြေခံပြီးဘာတွေဖြစ်လာတော့ဆိုရင်ဥပါဒနာပစ္စယဘော ဘဝဆိုတာဘာကိုပြောတာလို့ဆိုရင်ခန္ဓာဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးနဲ့ကံတရားတွေကိုပဲဘဝလို့ခေါ်တာဒါကြောင့်ဘဝနှစ်မျိုးရှိတယ်ကမ္မဘဝနဲ့ဥပပတ္တိဘဝဒါခုဘုန်းကြီးတို့တူဘဝဆိုတာညခံတယ်ညခံပြီးတဲ့ကြောင့်ကောင်းတဲ့အစိုးကံကောင်းမှုမကောင်းမှုဆိုတာတွေကလုံနေကြတယ်ဘဝကိုအခြေပြုပြီးတော့ကောင်းမှုမကောင်းမှုတွေဖြစ်နေတာကမ္မဘဝအတိတ်ကရောရရှိလာတဲ့ခန္ဓာ၅ပါးကဥပပတ္တိဘဝဟောဥပါဒနာဖြစ်เสียဘဝဆိုဖြစ်တာဒါကအတ္တဝါရရဲ့၄ချက်အခြေပြုအကယ်၍သာရရှိလာတာနေရာကိုစိတ်လို့ဆိုတဲ့ဟောဒီအင်ဂျရီကိုမထိန်းထုတ်နိုင်ဘူးအင်ဂျရီနဲ့ပတ်သက်ပြီးတော့မိမိရဲ့စိတ်ကို၄ချက်ပွားများအားထုတ်မှုမလုပ်ဘူးဆိုလို့ရှိရင်ဒီအခြေအနေတွေကဆက်ပေါက်ရပ
ါမယ်။ရပါပါဘုရား
။ဒီဟာကိုမြင်လိုက်တဲ့နောက်မှာတောင်းလိုက်တဲ့ဝေဒနာဆိုတဲ့ခန္ဓာကိုရမယ်။ကြာဘူးကြီးကြာကြာကြာလေးနဲ့ကြာရင်တော့ပါမကြာရင
်
တော့တာဖြစ်တာ။တော့ပါဖြစ်တာရင်ဥပါဒနာလိုက်လာပြီ။ဥပါဒနာလိုက်လာလို့ရှိရင်သူ့ဥပါဒနာအစွဲမှုကိုချေပြုတ်ပြီးတော့ကံရဲ့ဒီချက်မှာတော့ဘဝတစ်ခုရပါပြန်ပြီ။ဘဝကိုရလာလို့ရှိရင်မချောင်ဆွဲနိုင်တာကတော့စာတိရဲ့ဝေဖွားခြင်းနဲ့ဝေဖွားမှုရလာတဲ့နေရာနဲ့ပုံမင်းမှုလို့တိမ်မှုလို့ဆိုမလားဟုတ်လ
ားမှန်ပါတယ်ခင်ဗျာ
ဒီလောကကြီးတစ်ခုလုံးမှာသိချာစဉ်းစားကြည့်လိုက်လို့ရှိရင်စာတိနဲ့စပြီးသရာနဲ့ပရဏမှာအဆုံးနိုင်ကြတယ်အဲ့ဒါကချောင်လို့ရတာဆိုချောင်လို့ရတာ
ချောင်လို့မရပါဘူး
ဘဝတိုင်းဘဝတိုင်းမှာသာတိကစပြီးမရဏမှာအဆုံးသတ်ပြီးဘယ်တော့မှရလို့မရဘူးတဲ့သိထားကြည့်ရအောင်ဘုရားတော်ကြီးကတော့ဒီကိစ္စတွေကိုတက်တလာလို့မြင်တယ်သူကဒါကြောင့်မလို့ဘုရားတော်တော်ကြီးဘဝတစ်ခုစဉ်းစားတတ်တဲ့အခါမှာဘယ်အစာကိုစဉ်းစားတတ်တော့ဆိုလို့ရှိရင်ကိစ္စံဝတာယံလောဘအပ္ပနောတို့လောကလူသားတွေဟာလူနဲ့လည်းပြောကြပါဆိုသတ္တဝါတွေအားလုံးနဲ့လောကလူသားတွေတော့တက္ကလောကကြီးတစ်ခုလုံးမှာတကယ်ကိုဒုက္ခရောက်နေတာပါလားလို့ဆရာတော်တွေကရှင်းသုံးတတ်တယ်တကယ်ကိုဒုက္ခရောက်နေတာကြက်တာတွေတက်နေတယ်ဘာဒုက္ခဖြစ်တာလို့ဆိုရင်ဇာယတိရှေဝဇီယတိသမီယတိသလူတွေကမွေးကြရတယ်မွေးပြီးတော့ပူကြရတယ်ပူပြီးတော့သင်ပြန်တယ်ကြားလို့ရပါ့မလား
ရပါဗျာ
ချောင်ပြေးလို့ရောရပါ့မလား
ရ
ပါဗျာရဘူးဆရာတော်တွေကအဲ့ဒါလိုရှင်းရှင်းသုံးသပ်တယ်ဒေါသကြီးလားအင်္ဂတမဖြစ်ဖြစ်ဆရာကောင်းတယ်ဝေးပြီးတော့ဟိုရမယ်သင်ရမယ်ဆိုတာအလွန်ဖြစ်ဖြစ်ဆရာကောင်းတဲ့အခြေအနေဆိုကြီးရဲ့လို့ဒီလိုရှင်းရှင်းသုံးသပ်ရှိတတိယနဲ့ပြောမှဆိုရင်ဘဝရဲ့ကတ္တနာ problem တွေကိုမြင်တယ်လို့ပြောတာ။ဘုန်းကြီးတို့တွေက ඕ ရာတို့နာရာတို့သီရာတို့ကိုဘဝရဲ့ကတ္တနာလို့အယူဆကြလို့တို့တွေက။ဓာတုတဘာဝပဲလူဖြစ်လာမှတော့ ඕ မာပဲ၊နာမာပဲ၊သိမာပဲလို့လေဒီလိုပေါ်ပေါ်နေနေသိကြကတ္တနာလို့အယူဆဘူး။ဆရာတော်တွေကတော့ကတ္တနာလို့ယူဆတယ်။ဟုတ်တယ်
။မှန်ပါတယ်ဗျာ။
ဒီဥရနာကိုကြေတနာလို့မထင်ဘူးလူမှုရေးပြဿနာထဲမှာကိုကျင်းတာချင်းကိုဖြည့်ရှင်းဖို့ပါရလား
ပါပါဘုရား
ပါဘူးလူတွေထဲမှာဘာပါတော့ဆိုစီးပွားရေးပြဿနာဖြည့်ရှင်းဖို့ပါမယ်နိုင်ငံရေးပြဿနာဖြည့်ရှင်းမယ်ဟုတ်လားဒီလားစုပြဿနာဒါမျိုးတွေကပြဿနာလို့ခေါ်တာကိုရာကိုပြဿနာလို့ဘုရားမမြင်ဘူးမြင်လား
မြင်ပါဘုရား
သေရာကလည်းပြဿနာလို့မမြင်ဘူးသာလူတော်ဘာဝလည်းမြင်တယ်။ဘုန်းကြီးတို့ကလေးစားပါသွားပြီးတော့သင်္ဍပုစ္ဆာတော်ကပြီးတော့သင်္ဍပုစ္ဆာတော်။ဘုန်းကြီးကဒီကြောင်းကိုပြောပြတယ်။ဆရာတော်တွေကကိစ္စဝတ္တယလောဘအပ္ပနောတို့တွေကတက္ကလောကကြီးတစ်ခုလုံးမှာ problem တွေဖြစ်နေပါလား။ပြဿနာတို့မြင်နေတို့ကိုယ်ရင်းတဲ့တရားတွေကတကယ် problem ကြီးတွေလူတွေအတွက်ဖြေရှင်းလို့မရတဲ့ပြဿနာနိုင်ငံရေးကြံစည်တာဆိုရင်ရှင်းရရဲစီးပွားရေးကြံစည်တာဆိုတာလည်းဖြည့်ရှင်းလို့ရတယ်လူမှုရေးကြံစည်တာဆိုတာလည်းဖြည့်ရှင်းလို့ရတယ်ကိုင်းနာရေးတည်ရင်းဆိုတဲ့ကြံစည်တာဖြည့်လို့ရရဲ့လား
မရပါဘူးခင်ဗျာ
ဒီ အလုံးနိုင်ငံတိုင်းနိုင်ငံတိုင်းလူမျိုးတိုင်းလူမျိုးတိုင်းသတ္တဝါတိုင်းသတ္တဝါတိုင်းဟာဒီ problem ရှိနေတယ်ပေါ့အဲ့ဒီ problem ကို problem လို့ပြောလို့လိုအပ်တယ်ဆိုတော့အဲ့ဒီမှာကျန်တဲ့အမျိုးသမီးတရားမှာရှောင်းတယ်ဆရာတော်ကအိုးခြင်းလို့၊နာခြင်းလို့၊သိခြင်းလို့ဆိုတာ problem တော့ပါဘူးလေ။လူတွေရဲ့သဘာဝပါ။အေးအဲ့ဒါကို problem လို့မမြင်လည်းရမယ်။ဘယ်တော့မှဖြေရှင်းဖို့ကြိုးစားမှမဟုတ်ဘူး။သဘာဝကိုလက်ခံထားလို့ရှိရင်ဖြေရှင်းဖို့ကြိုးစားပါလား။ကြိုးစားပ
ါဗျာ
။ဆရာတော်ကြီးကတော့ဒါကိုပြဿနာလို့မြင်တယ်။ပြဿနာလို့မြင်တာလို့ရှိရင်အဖြေရှာတယ်လေသူတို့က။ဘုန်းကြီးတွေကဒါသူတဘာဝလို့ပြောတာပြီးပြကြောင်းအဖြေတော့မရှာဘူးမရှာဘူးဒါပြဿနာတွေကထည့်နေမထားဘူးဟုတ်တယ်လားမှန
်ပါ
ဗျာအဲ့ဒီကလေးကပြဿနာလို့မသိဘူးပြကြောင်းအဖြေတော့မရှာတော့အဖြေတော့မရှာရင်အဖြေမတွေ့ဘူးအဖြေမတွေ့ရင်အန္တရာယ်ကဘယ်တော့မှမလုပ်ဘူးအဲ့ဒါဒီ problem ကိုအဖြေရှာတယ်ဆိုရင်ဘာနဲ့အဖြေရှာရမလို့ဆိုတရားတော်တွေကအဖြေရှာတယ်ေကိုချင်းသာချင်းကဘာကြောင့်ဖြစ်တာလို့ဆိုတော့ဇာတိရှိလို့ဖြစ်တာပဲအဖြေတွေ့ဇာတိဆိုတာကြတော့ဘာကြောင့်ဖြစ်တာလို့ဆိုတော့ဘဝရှိလို့ဖြစ်တာဘဝကဘာကြောင့်ဖြစ်တာလို့ဆိုတော့ဥပါဒါကအစွဲလားရှိလို့ဖြစ်တာပဲအပြတ္တနာရဲ့အရင်းအမြစ်တွေလိုက်ယောဂတစ်ခုတွေးလာပြီဆိုရင်ရောဂသဘောခန္ဓာလို့ခေါ်တဲ့ယောဂဖြစ်ဆောင်တရားကိုရှာရတယ်ဘာကြောင့်ယောဂဖြစ်hypertension ဆိုတဲ့သွေးရောဂါဖြစ်ပြီးဒီသွေးရောဂါကဘာကြောင့်ဖြစ်တာလဲအကြောင်းရှာအကြောင်းရှာတဲ့အခါမှာရှင်းကုလို့ရအကြောင်းမချလို့ရှင်ရှင်းကုလို့မရဘူးဘယ်ရောဂါလဲဖြစ်ဖြစ်အကြောင်းရှာချို့တူရဲ့သဘာဝတရားတွေမှာလည်းအကြောင်းရှာအကြောင်းရှာတာသမှုရအသစ္စာအကြောင်းတရားကိုရှာတာပဲဒါကြောင့် problem ဆိုတာကိုတွေ့ရဆိုရင်ပါရှာရတော့ဆိုရင်The cause of problem. Problem ရဲ့အကြောင်းတရားပါလေ။ယသောဗျာကသစ္စာလေးပါးမှာဒုက္ခကိုခေါ်လိုက်တယ်။ဒုက္ခဆိုလို့ရှိရင်ဒီဒုက္ခရဲ့အကြောင်းတရားကပါလေ။နော်။ The cause of suffering ကပါလေဆိုရင်တဏှာဆိုတာအကြောင်းရှာပြတာ။နော်။ယတနာမှာလည်းဒီတိုင်းရဲ့၄ချက်ရှိတာပဲ။ယတနာ၊ယတနာဖြစ်ခြင်းရဲ့အကြောင်းတရားယတနာငြိမ့်ေမှုငြိမ့်ေစေတဲ့ဏိတံဒီမျိုးပဲခေါ်တာသစ္စာကလည်းဒီလိုပဲ၄မျိုးပဲဒီဤစနစ်ဟာယသောဗျာကတာမယာကဆက်ဖို့ရတဲ့ဤစနစ်တစ်ခုပေးထားတာယတနာရှာတော့လေဒီတိုင်းလေနံပါတ်၁ problem ကသိရမယ်သိပြီဒီ problem ဘာကြောင့်ဖြစ်တာလဲဆိုတာသိရမယ်ဒီ problem ကဘယ်လိုနည်းနဲ့ငြိမ့်ေသွားလဲဆိုတာလည်းသိရမယ်ငြိမ့်ေစေတဲ့ဏိတံကိုလည်းသိရမယ်ဒီလိုပြန်ထားတယ်။အေးအဲ့ဒီမှာအကြောင်းတရားတွေကိုရှာလိုက်တဲ့အခါဥပါဒါဆိုတဲ့အစွမ်းသာရှိလို့ဘဝဆိုတာဖြစ်လာတာ။ဒါဖြင့်ဥပါဒါဘာကြောင့်ဖြစ်ဆုံးတဏှာရှိလို့ဖြစ်တာ။တဏှာကဘာကြောင့်ဖြစ်လာရတာလို့ဆိုရင်ဝေဒနာခံစားမှုရှိတာလို့ဖြစ်တာ။ဝေဒနာခံစားမှုကဘာကြောင့်လို့ဆိုရင်ဆက်သွယ်မှုရှိတာလို့။ကြည့်လေအင်ဂျလီနဲ့သူ့ရဲ့ခန္ဓာကိုယ်ဟာရှိတဲ့ဒီsense organ နဲ့အာယုံခံစားရတဲ့ဒီအတွင်းမျက်စိလမ်းလာဖျားကိုဆိုတဲ့အာယုံကိုယူတတ်တဲ့သဘာဝတရားတွေနဲ့ပြင်ပအာယုံတွေနဲ့ဆက်သွယ်သွားဆက်သွယ်မှုကြောင့်ဖြစ်တာဒီလိုလိုက်ရှာအဲ့တော့ဘုန်းကြီးတို့အင်ဂျလီယာဘာဝနာမှာလည်းရက်စော်ပြားကဒီရေးစနစ်ကိုပဲဟောတာပဲအဲ့တော့ရှင်းရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အင်ဂျလီယာဘာဝနာဆိုတာဘုန်းကြီးတို့လေ၄၀နဲ့အနက်ယသိရှိလို့မြမကမြေပြာအာယုနေတဲ့ဆက်တယ်ဆက်တယ်လာတဲ့အခါမှာဘာတွေဖြစ်လဲစိုက်တစ်စိုက်ကြီးပေါ်လာတယ်စိုက်တစ်စိုက်ပေါ်လာလို့ရှိရင်စိုက်တာကတော့ဒေါသဖြစ်တယ်မစိုက်တာကတော့ဒေါသဖြစ်တယ်ဒေါသဖြစ်လာရင်ဥပါဒါဆိုတဲ့အစွဲလမ်းတွေဖြစ်လာတယ်အစွဲလမ်းပေါ်မှာအခြေခံပြီးတော့ကံတရားတွေကိုဆောင်ရွက်လာတတ်တယ်ဒီရဲ့ဒီပြဿနာဖြေရှင်းလို့မရအခါလုံးချွေသွားဟုတ်ကဲ့ဘယ်လောက်ကြည့်ရအောင်အဖြေခက်တယ်လို့ဆိုတာကိုရသော်ပြားကအားနဲ့ဥပမာပေးထားတယ်ဆိုစာပေါင်းတိုက်ကိုဖြေအစရှာဖို့ခက်တယ်လို့ပဲစာကလေးတွေလောက်ထားတဲ့စာပေါင်းတိုက်ကဘိုးအစနဲ့ဒီအစလျှောက်ပြီးတော့ အမျိုးစုံရက်ထားတာဖြစ်ပြီးတဲ့ကြောင့်ဘယ်နေရာကစမှန်းဘုံမတိရအောင်ချွတ်ခွေးပြီးတယ်။ဟုတ်တယ
်။
သမာဓိကဘုံထဲမှာကျတော့အမေဘုရဲ့သူ့ချီခဲ့ဖြည့်ရရှင်းရခဲ့ချုပ်ခွေးပြီးတဲ့ခြေကင်းကြီးတစ်ခုကပြန်ပြီးတော့တစားစီဖြစ်အောင်ဖြည့်ရှင်းဖို့ဆိုတာအလွန်တရာခဲ့နေတယ်ပေါ့
။
ဘုရားပါဗျာ။အဲ့ဒါလေလူတွေရဲ့ကြုံတွေ့နေရတဲ့ problem မှာလည်းဖြည့်ရှင်းဖို့အလွန်ခက်ခဲတယ်ဆိုတာကိုရသော်ကဒီတုတ်တံမှာဖြည့်ရှင်းဤတစ်ခုပေးထားတယ်ပေါ့။ဒါကမ္မထအပြုတ်မှုဤရှိတဲ့တစ်ခုပေးထားတာနော်။တေရိယသာဝနာ။ယသိသာနာမေယာကိုစိတ်လို့ဆိုတဲ့ဒီအင်္ဂရီ၆ပါးမှာအာယုန်ကြီးချင်းလာလို့စိတ်နဲ့စိတ်ကြီးပေါ်လာလို့ရှိရင်ဘယ်လိုသိချင်းယူရမလဲဆိုတာရသော်ကဟော။ကောင်းရင်ဒီတုတ်တံဖြစ်လာပုံမှာဧတရိယဘာဝနာဆိုတဲ့သက္ကလောကတခြားဘာသာတွေမှာလည်းအဆုံးမဩဝါဒရှိဧတရိနဲ့ပတ်သက်ပြီးတော့ဒိဋ္ဌိပွားရပွားများရတယ်ဆိုတဲ့ဤစနစ်ကြီးတခြားဘာသာတွေကလည်းခေါ်တဲ့ပုံမျက်စောလည်းလက်ထက်ကဇမနဆိုတဲ့ပညာတတ်ပုဂ္ဂိုလ်တွေကလည်းဒီဤစနစ်ကိုခေါ်တယ်ဒါကြောင့်မို့မျက်စောပြားကကတိင်္ဂလဆိုတဲ့အရမသူဝေလူဆိုတဲ့တောအုပ်ကြီးထဲမှာတည်တော်နေတဲ့အချိန်ပါရတိရိယလို့ခေါ်တဲ့ပညာရှိပုံသားကြီးရဲ့တပည့်ပௌဒ္ဓရဆိုတဲ့လူနေပௌဒ္ဓရဆိုတဲ့လူနေတယောက်မှာမြတ်စွာဘုရားရှင်ရောက်လာခဲ့ဘူးရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့စကားဆိုပြီးပြောရင်မြတ်စွာဘုရားကမြည်တယ်မင်းဆရာကြီးကအဲ့တည်းဒီကိုထိန်းချုပ်ပြီးတော့ဒိဋ္ဌိပွားများတဲ့ဤစနစ်ကိုဟောတာကရှိသလားမင်းတို့မှာအင်္ဂရေနဲ့ပတ်သက်ပြီးတော့ဒိဋ္ဌိပွားများအထောက်အကူရှိသလားဆိုရှိပါတယ်ဒါပြီးမင်းဆရာကဘယ်လိုဟောတော့ဆိုသူ့ဆရာဟောတော့ဆိုတော့ပြောတော့ယသိတဲ့ကြည့်ဆရာတွေကိုမကြည့်ရဘူးနားနဲ့အတ္တကိုနားထောင်ရဘူးအဲ့လိုဉာဏ်ရှိတဲ့ရှင်းပြရာကိုမကြည့်ရဲသေးရင်နားနဲ့နောက်တော့ပြရာကိုနားထောင်မဲ့နေလို့ရှိရင်တဲ့အိန္ဒြိယဘာဝနာဆိုတဲ့ဒီအိန္ဒြိယနဲ့ပတ်သက်ပြီးတော့သိရှိမှုဟာဖြစ်ပေါ်တယ်လို့သူကဒီလိုဟောတယ်။အဲ့တော့ရသဗျာကဘယ်လိုမေးရှိလို့လဲ။အဒီလိုဆိုလို့ရှိရင်တဲ့မင်းတို့သိရှိမှုကဘာခက်လဲဒီလိုဆိုလို့ရှိရင်ယသိကံနေတဲ့လူကမကြည့်တော့ဘူး။အဲယသိကံနေလို့ရှိရင်တော့ဒါဒီအင်္ဂရိလေးပြည့်စိတာဖြစ်နေတယ်။နားကံသွားတဲ့လူကလည်းအင်္ဂရိလေးပြည့်စိတာဖြစ်သွားမှာပေါ့။ဒါပဲလို့ဆိုရင်ယသိကံသွားတဲ့လူကဘာမှမမြင်တော့ဘူးလေ။မှန်ပ
ါ
လား။နားကံတဲ့လူကလည်းဘာမှမကြားတော့ဘူး။အဲလိုမကြည့်ရဲမမြင်ပဲမကြားပဲနေတဲ့လူကအင်္ဂရိကိုလေးပြည့်တယ်ဆိုလို့ရှိရင်မင်းတို့ကအခန်းကိုလေးပြည့်နေတဲ့သိရရောက်နေတယ်ဆိုတော့ကိုလူကြောင်းသားလူငယ်ကဘာမှပြန်ပြီးတော့မဖြေရှင်းနိုင်ဘူး။မဖြေရှင်းနိုင်တော့ဟုတ်လည်းဟုတ်တယ်။မဖြေရှင်းနိုင်တယ်ဆိုလို့ရှိရင်မျက်စိကနဲ့ဒီမှာရှိကြတော့သေးလားရှိလို့ရသေးလ
ား
။မရပါဘူးခင်ဗျာ။နာကန်းနေလို့ရှိရင်လည်းအတန်လောင်းအောင်ဘာမှတော့မရတော့တာ။မရပါဘူးခင်ဗျာ။အဲ့ဒီနားတော့လို့မရတာမျက်စိကရှိလို့မရတာကိုအင်္ဂရိယဘာဝနာအင်္ဂရိယကိုသိချင်းထားတယ်လို့ဒီလိုပြောမယ်ဆိုရင်နာကံဉာဏ်သိကံလူတွေဟာအိန္ဒြိယဘာဝနာ၄ပြည့်ပြီးသားဖြစ်မနေဘူးလ
ားဖြစ်ပါဗျာ
အေးမြတ်စွာဘုရားရဲ့ဤစနစ်ကမဟုတ်ဘူးဒါမျိုးမဟုတ်ဘူးဉာဏ်သိကောင်းရတဲ့၄ခြင်းဟာနာကောင်းရတဲ့ပုဂ္ဂိုလ်၄ခြင်းကြီးတွေဟာမှတကယ်အိန္ဒြိယပါအဲ့တော့မြတ်စွာဘုရားကသူ့ကိုမေးရှိတယ်အေးမင်းတို့အိန္ဒြိယဘာဝနာဤစနစ်ကတမျိုးပဲငါတို့သာသနာမှာရှိတဲ့အင်္ဂရိယဘာဝနာဤစနစ်ကတမျိုးပဲလို့ဆိုတော့ရှင်အနန္ဒာကအရှင်ဘုရားလက်ဒီသာသနာမှာသိခြင်းရမယ့်ဤစနစ်တစ်ခုကိုဟောပါတဲ့တတိယလို့သာယူဖတ်သားခြင်းပါလို့ဆိုတော့ရသော်ဘုရားဒီတုဒ္ဒံကိုဟောတာကဲဒီတုဒ္ဒံကိုစပြီးတော့ဟောတဲ့အခါမှာဒါရှင်းရှင်းလေးပါရသော်ဘုရားဟောတဲ့တရားနားမလည်စရာဘာမှအကြောင်းရှိဘူးဘုရားကတခုချင်းရှင်းဟောတာတခုချင်းရှင်းဟောတယ်ယသိနဲ့မြင်စရာအာယုံကိုမင်းတို့မြင်ပြီတဲ့။နော်လူတိုင်းလူတိုင်းကယသိနဲ့မြင်စရာအာယုံကိုမြင်ရတာရှိတယ်။နော်ယသိတွေကမြင်စရာအာယုံတစ်ခုကိုမြင်လိုက်တယ်ရှိလို့မြင်ပြီ။မြင်ပြီးဆိုတဲ့အခါမှာအဲ့ဒီမြင်စရာအာယုံက မြတ်တဲ့ဆရာကောင်းတာရှိတယ်လို့မမြတ်တဲ့ဆရာကောင်းတာလည်းရှိတယ်အော်မြတ်တဲ့ဆရာတချို့ကောင်းပြီးမြတ်တဲ့ဆရာတချို့မကောင်းတာလည်းအလေအလတ်လက်ရှိဟုတ်လားမြတ်တဲ့ဆရာကောင်းတဲ့အာရုံရှိရင်မြတ်တဲ့ဆရာမကောင်းတဲ့အာရုံရှိရင်မြတ်တဲ့ဆရာကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆိုတဲ့အာရုံမျိုးလည်းရှိတာဘာမှမချိချမ်းတဲ့အာရုံမျိုးလည်းရှိအဲ့ဒီလိုအာရုံမျိုးကိုပြည့်စုံလာတဲ့အခါမှာပါးစစ်စစ်စားရဘယ်လိုလေးချင်ရကောင်းပြီမြတ်တဲ့ဆရာအာရုံပဲတွေ့တွေ့မြတ်တဲ့ဆရာမကောင်းတဲ့အာရုံကိုပဲမြင်မြင်ဒီလိုအာရုံမျိုးကိုပဲမြင်မြင်တဲ့စဉ်းစားဆင်ခြင်ရမှာတော့အခုမြင်တဲ့ငါမြင်တဲ့အာရုံဟာအကြောင်းတရားတစ်ခုကြောင့်ဖြစ်ပေါ်လာတဲ့အကြောင်းတရားကခံတီးလိုက်တဲ့အရာများလားဖြစ်ခြင်းအကြောင်းတရားကခံတီးသိတာဖြစ်ရှားတဲ့အရာဖြစ်ခြင်းအကြောင်းတရားကိုဆွဲပြီးတော့ဖြစ်ပေါ်လာတဲ့အရာဖြစ်တယ်။အကြောင်းတရားရှိလိုက်တာဖြစ်လာတယ်။အကြောင်းတရားမရှိတဲ့အခါမဖြစ်ဘူးလို့ဒီလိုရှင်းရှင်းသက်သာရမယ်။မြင်လာတဲ့အာယုံပေါ်မှာရှိရသုံးသက်တဲ့ဤတည်းကိုမြတ်စွာဘုရားဒီတော့တာဟောတာ။အဲတော့မြင်လာတဲ့အာယုံတစ်ခုဟာဆရာဆရာအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အရာလို့ဒီလိုသင်္ခါရလိုရှိနေတာလို့ဝိပဿနာဉာဏ်ရှိမှရှုမြင်လို့ရတာဝိပဿနာဉာဏ်မရှိရင်ရှုလို့မရနိုင်ဘူးဟုတ်ကဲ့
ပါဘုရားပါဘုရား
မြင်စရာအာယုံဒီမြင်စရာအာယုံဟာအကြောင်းကိုဆွဲပြီးတော့ဖြစ်ပေါ်တာမြင်သိစိတ်တွေကလည်းအကြောင်းကိုဆွဲပြီးတော့ဖြစ်ပေါ်တာကတိတခြားသောတဏ္ဍာရသဗျာကလို့ဟောတာသက္ကောသပတိသရူပိသဥပိသတိသက္ကဝိညာဏတေနံတေတိသတော်ယေစိရဲ့အခြင်းအာယုံနှစ်ခုဆုံလိုက်တဲ့အခါမှာမြင်သိစိတ်ကလေးပေါ်လာတယ်အဲဒီမြင်သိစိတ်ကလေးပေါ်လာတော့ဒီသုံးခုပေါင်းရတဲ့အခါမှာအာယုံနဲ့ဆက်သွယ်ဖို့ဖတ်တာဆိုတာလေးပါလာတယ်အဲဒီသဒ္ဒလေးပါလာတဲ့အခါဝိရဏဆိုတဲ့အတွေ့အကြုံလေးကပါလာတယ်။ဝိရဏဆိုတဲ့ခန္ဓာရဲ့ပါလာတဲ့နောက်ကတဏ္ဍာဆိုတာလိုက်လာတတ်တယ်။အဲဒီမရောက်ခင်ဆရာသဘာဝတရားလေးတွေကိုမြတ်စွာဘုရားကရှုဖို့ခေါ်လိုက်။ဝိရဏသစ္စာတဏ္ဍာဆိုတဲ့အဆင့်ကိုမရောက်စေရဘူး။သဒ္ဒရဏသစ္စာသတ္တောသဒ္ဒသစ္စာဝိရဏဆိုတဲ့ခန္ဓာစုလေးတွေပေါ်မှာရပ်ဆိုင်တော့ဒီဝိပဿနာရှိကြီးကားကိုမြတ်စွာဘုရားဒီနေရာမှာဟောတယ်နော်အဲဒီနေရာမှာတော့မြတ်စွာဘုရားကလုံးဝဒီအချင်းချုပ်ပြီးတော့ဟောလိုက်တယ်ကြည့်ယသိစိတ်ဆိုတာဘာကြောင့်ဖြစ်လာတော့ဆိုလို့ရှိရင်ယသိရဲ့မြင်စရာအာယုံဒီနှစ်ခုပေါင်းစုံလို့ဖြစ်တာအဲတော့မြင်စရာအာယုံရဲ့နှစ်ခုပေါင်းစုံလို့ဖြစ်လာပြီးဆက်ကြောင့်သင်္ခတပြုပြင်ထားတဲ့အရာများတာဖြစ်တယ်ပဋိစ္စသမုပ္ပါဒအကြောင်းကိုဆွဲပြီးတော့ဖြစ်တယ်ပေါ်လာတဲ့ကတိတိတာတာရှင်းရှင်းရှားရှားအာယုန်တွေတိုက်ခိုက်မှုကြောင့်ပေါ်လာတာလို့ဟောအကြောင်းနဲ့အကျိုးကိုရှင်းရှင်းစဉ်းစားကြည့်လိုက်လို့ရှိရင်ခန္ဓာကကြိုက်တယ်ကြိုက်ဆိုတဲ့တဏှာတွေတော့လိုက်မှာနိုင်တော့ဘူး။ဒါကရှင်းရှင်းလာတဲ့ကဘလောက်ဒီအောင်မြင်လာတော့ဆိုရင်အေးသက္ကုကတာရဆိုတာကလည်းခံရတဲ့အရာမဟုတ်ဘူး။ရူပယုံဆိုတဲ့အရာကလည်းခံရတဲ့အရာမဟုတ်ဘူး။မခံရတဲ့အရာတစ်ခုကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်သိစိတ်တွေကဘယ်မှာခံရတာဖြစ်မလို့ဒီတစ်ခုကရှိယသိဆိုတာလည်းအနိစ္စပဲရူပယုံဆိုတာလည်းအနိစ္စပဲဒီအနိစ္စတစ်ခုပေါင်းမှဖြစ်ပေါ်လာတဲ့သက္ကဝိဉာဏ်ဉာဏ်သိစိတ်ဆိုတာလည်းဘယ်မှာအနိစ္စဖြစ်မလဲအနိစ္စကထုံလုံးလိုက်တဲ့အရာဒီအနိစ္စပဲဖြစ်မယ်လို့ဟောဝိသဒ္ဒနာဉာဏ်နဲ့ဒီလိုရှုမြင်သောက်တတ်လိုက်လို့ဆိုရင်ဒီအယောဘောမှာကြိုက်တယ်ဆိုတာမလာတော့အဲ့ဒီလိုလက်ရှိကြီးတာဟာတဏ္ဍာမဖြစ်အောင်ခံထားတဲ့ဤတစ်ခုတစ်ခုပဲပေါ့ဒီမြင်ကြအာယောဘောမှာတဏ္ဍာမဖြစ်ရအောင်သူ့မြင်တဲ့အာယောလေးကိုသဘာဝတရားအတိုင်းရှုမြင်သုံးသပ်နိုင်အောင်လေ့ကျင့်တယ်ဒါကြောင့်မလို့တတိပဒံရှင်းရှင်းနေရဆရာတော်ကြီးတွေကနီးပေးတယ်ပါလေယသိရပါမြင်မြင်တယ်မြင်တယ်လောက်ပဲပတ်ရတယ်ပေါ့မြင်တယ်မြင်တယ်ပဲပတ်တယ်မြင်တယ်မြင်တယ်လို့ပတ်တာရှင်းဆက်တော့မတ်တဲ့ဒိဋ္ဌိဖြစ်တယ်အဲဒီမှာပဲသတိကထားပြီးတော့ မြင့်တရားအယုံပေါ်မှာတတ်မဲ့မှုဆိုတဲ့သတ္တမလာအောင်ထိချုပ်တာကိုပဲဣတိယဘာဝနာလို့ခေါ်တယ်။မရှိသေးနေတာဣတိယဘာဝနာမဟုတ်ဘူးလေ။မျက်စိဆိုတာမြင့်တရားရှိမြင်လိုက်တယ်။မြင်လာတဲ့အခါဖြစ်ပေါ်လာတဲ့သဘာဝတရားတွေကိုအမှန်တည်းသိအောင်ကြိုးစားခြင်းတာပဲ။မှန်ကန်တဲ့ဣတိယဘာဝနာတရားလို့သက်သာပြဒီတော့ကဒီလိုခေါ်တယ်အဲ့အဲ့ဒီမှာဆင်းရဲဉာဏ်ရက်လာတဲ့အခါကျတော့သူကမျက်စိကနေပြီးတော့မြစ်တဲ့ဆရာအာယုံနဲ့မြင်ရတာပဲမမြစ်တဲ့ဆရာအာယုံနဲ့မြင်ရတာပဲအဲ့ဒီမြစ်တဲ့မှုမမြစ်တဲ့မှုဆိုတဲ့ဒီအရာတွေအားလုံးမှာအကြောင်းကြောင့်အကြောင်းကိုဆွေးနွေးပြီးတော့ဖြစ်လာတာလေးကြီးတယ်ဒီသဘာဝတရားတွေဖြစ်ပေါ်လာတဲ့အာယုံမျက်စိထဲမှာပေါ်လာတဲ့အာယုံတွေကိုဒီလိုရှုတာကအကောင်းဆုံးပဲလို့ဆိုတာဒုပ္ပနာဉာဏ်နဲ့ရှုနေတာကိုဆိုတာမြင်တာကိုမြင်တယ်မြင်တယ်လို့လည်းသတ်မှတ်နေလို့ရှိရင်ဒါဒီလိုရှုထားတာပဲပေါ့အဲဒီလိုဒီလိုရှုထားရင်အဲပြည့်တဲ့ရာအာရုံလေးမြင်လို့ရှိရင်ဟောသတ်လိုက်တာဆိုတဲ့အတွေ့အကြုံလေးမလာတော့ဘူးမုန်းဆရာကောင်းလိုက်တယ်ဆိုတာလည်းမလာတော့ဘူးမမြင်တဲ့ဆရာအာရုံတွေ့လို့မုန်းဆရာဆိုတာလည်းမလာတော့ဘူးမြစ်တဲ့ဆရာဆိုတာလည်းမတာတော့ဘူးချင်းမုံရဲ့နှလုံးနှမျိုးလုံးဘယ်မှမလိုက်တဲ့အလဲအလတ်ရှိပြီးတော့မြင်မှုကိုမြင်မှုတော့ပဲထားလိုက်တာဟာအမြဲတမ်းမှရေသက်တဲ့ပုံရက်တယ်လို့တောကြီးဘုရားရှိနေတာဒါအိန္ဒိယဘာဝနာဖြစ်စဉ်တစ်ခုပဲလက်ဆောင်စွာကအဲ့ဒါလို့ခေါ်တယ်နော်အဲ့ဒါလို့ရှုပြီးလိုက်လို့ဝိပဿနာဉာဏ်ဖြစ်လာတာဟာဒီမြင်တဲ့အာရုံကိုဘယ်လောက်ကြည့်အောင်ဉာဏ်ဉာဏ်ဉာဏ်ထိန်းချုပ်နိုင်တယ်ဒါကိုသိချင်လာတော့အစစ်မြင်တဲ့ဝိပဿနာဉာဏ်ရပါပြီခြားခြားနဲ့မြင်လိုက်တာနဲ့တည်းနဲ့ခြားခြားနဲ့ထိန်းပြီးတာဖြစ်သွားတယ်သူကတွေ့တာမျိုးဆိုတဲ့တဏှာမလာတော့ဘူးဒိဋ္ဌိရှိတယ်ဆိုတဲ့အတိဉာဏ်နဲ့ဒိဋ္ဌိရှိတဲ့အနေအထားတစ်ခုကိုရတယ်သစ္စာဉာဏ်ကဥပမာလေးနဲ့ပြတာလေဘလောက်ကြည့်အောင်ဉာဏ်ဉာဏ်တည်းလို့ဆိုလို့ရှိရင်မျက်စိခွင့်ထားတာလေးကိုပိတ်လိုက်ပိတ်ထားတာလေးကိုခွင့်လိုက်အဲဒီလောက်ကိုဉာဏ်ဉာဏ်ဉာဏ်အကုန်လုံးထိချုပ်ပြီးနိုင်ပါလေဆိုလိုတာကမျက်စိကမြင်ပြီးတော့တလားမဖြစ်အောင်အခုလိုပြည့်ပြည့်ရှုနိုင်အောင်မျက်စိခွင့်လိုက်ခွင့်ထားတဲ့မျက်စိကိုပိတ်လိုက်တာလို့ပဲဉာဏ်ဉာဏ်ဉာဏ်ဝိပဿနာဉာဏ်ဖြစ်အောင်ရှင်းတာအောင်ကြိုးစားပါလို့ပြောလို့ဆိုတာနော်မှန
်ပါ
ဗျာအဲ့ဒါလို့ကျင့်နိုင်ပါအိန္ဒိယဘာဝနာဖြစ်စဉ်တစ်ခုဟာအောင်မြင်ပါဒါမျက်စိနဲ့ပတ်သက်ပြီးတော့ကျင့်နားနဲ့ပတ်သက်ပြီးတော့လည်းပဲထုတ်တူရဲ့နားထဲမှာအပံတစ်ခုရောက်လာတယ်ရောက်လာလို့ရှိရင်ဒီအတ္တမှာကောင်းပါတာကောင်းတဲ့အတ္တနဲ့ရောက်ပဲမကောင်းတဲ့အတ္တရောက်ပဲကောင်းမကောင်းဆိုတာကိုယ်ကြိုက်တဲ့အတ္တလားကိုယ်မကြိုက်တဲ့အတ္တလားခုလာမှာလို့ဘယ်တန်မျိုးပဲပါပါဒါဟာအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားများလားဖြစ်တယ်လို့သဘာဝတရားကိုသိရင်သုံးသပ်လိုက်ခြင်းဖြစ်အဲ့ဒီဖြစ်ပေါ်လာတဲ့အတ္တပေါ်မှာလိမ့်လိမ့်ရှိနေတာဖြစ်သွားတယ်ကောင်းတဲ့အတ္တဖြစ်လို့လောဘဆိုတာမလာတော့ဘူးမကောင်းတဲ့အတ္တဖြစ်ပြီးတဲ့ကြောင့်ဒေါသဆိုတာလည်းမလာဘူးကောင်းမကောင်းနှမျိုးဖြစ်နေသည့်နေရာမှာလည်းတွေ့ဝေမှုဆိုတဲ့ဘောဟမလာတော့ဘူးဟောအတ္တနဲ့ပတ်သက်ပြီးတော့ခေချုပ်ပြီးတာဖြစ်သွားအဲ့ဒါလို့ဝိပဿနာဉာဏ်နဲ့ဒိဋ္ဌိရှုနိုင်သွားပြီဆိုလို့ရှိရင်ဘလို့ကြည့်အောင်ဉာဏ်လည်းလို့ဆိုလို့ရှိရင်လက်ဖြစ်ပြီးလိုက်တဲ့အခါမှာလက်ဖြစ်ပြီးလိုက်တဲ့အချိန်မှာလက်ဖြစ်တာနေပေါ်လာတာကဘလို့မှမကြောက်ချက်ချင်းလက်ဖြစ်ပြီးလိုက်တယ်လို့ပဲချက်ချင်းခေချုပ်နိုင်တယ်လို့ပြောလို့ရှိတယ်ထို့တူရဲ့နှာခေါင်းကလည်းအနတ်ကလေးရလာတာနဲ့တကြိုင်နဲ့ပွင့်ကြဲတဲ့အနတ်ရှိတဲ့နှစ်သက်စရာကောင်းတဲ့အနတ်ရှိတဲ့နှစ်သက်စရာမကောင်းတဲ့အနတ်ရှိတဲ့ဘယ်အနတ်လိုပဲဖြစ်ဖြစ်သဘာဝတရားကိုရှင်းရင်ပြီးတော့ပြည့်စုံရှုနိုင်တဲ့ဝိပဿနာဉာဏ်နဲ့ထိလိုက်ပြီးဆက်လို့ရှိရင်လေးလေးရပြန်ပြည့်စုံရှုနိုင်တဲ့ဝိပဿနာဉာဏ်ကပေါ်လာတော့ခုနကနှစ်သက်စရာလားမနှစ်သက်စရာလားဆိုတဲ့အတွေးဟာဝဲလာပါအောင်မလားဝဲ
လာပါအောင်ဗျာ
မဝဲတော့ဘူးထို့တူပဲလျာနဲ့အရာသာလေးတစ်ခုထိတွေ့လိုက်တဲ့အခါမှာလည်းကောင်းလိုက်တဲ့အရာသာလားမကောင်းတဲ့အရာသာလားဆိုတာဒီလိုအတွေ့အကြုံလာပြီးတော့ဒေါသဖြစ်ဖို့အချိန်ရလိုက်ဘူးဒေါသဖြစ်ဖို့အချိန်ရလိုက်ဘူးဝိပဿနာဉာဏ်နဲ့ဆက်ပြီးတော့ထိုက်လိုက်တယ်။အော်လျာနဲ့အရာသာပေါင်းလို့ ဒီအရာတာကိုသိတဲ့စိတ်ပေါ်လာတယ်။သိတဲ့စိတ်ပေါ်လာတဲ့အတွက်ကြောင့်ကွန်ဒက်ရှင်ဆိုတာပေါ်လာတယ်။သတ္တစိတ်ကသတ္တစိတ်ကိုဝေဒနာဆိုတာပေါ်လာတာပဲလို့။အဲ့ဒီသဘာဝတရားတွေကိုရှုစဉ်ရင်းချင်းဖြစ်။ဟောကောင်းတဲ့အရာတာမကောင်းတဲ့အရာတာဆိုတဲ့အတွေ့လည်းမလာတော့ဘူး။ထိတ်ထုတ်ကြည့်တာဖြစ်သွားတယ်။ထို့သူရဲ့ခန္ဓာကိုယ်ပါတစ်ခုသာဖြစ်တဲ့အခါမှာကောင်းတဲ့အဖြစ်တွေ့လားမကောင်းတဲ့အဖြစ်တွေ့လားဆိုတာမစင်စားရတော့သဘာဝတရားတစ်ခုကိုစဉ်ဉဏ်စဉ်းစားကြည့်လိုက်တာကြည့်လိုက်တာနဲ့တကယ်နဲ့သဘာဝတရားကိုစဉ်ဉဏ်သုံးသပ်ကြည့်လိုက်တာဝိပဿနာဉာဏ်နဲ့ရည်ရည်ရှုထားနိုင်တဲ့အနေအထားတစ်ခုမျိုးမှာပေါ်လာနိုင်တယ်ဒိဋ္ဌိစိတ်ကူးရဲ့မှာလည်းထို့သူရဲ့စိတ်ကူးရဲ့မှာကောင်းတဲ့စိတ်ကူးပေါ်လာလို့ဒီစိတ်ကူးလေးကောင်းလိုက်တာစိတ်ထဲပေါ်လာတဲ့အာယုံလေးကအနစ်သက်စရာဆိုလို့ရှိရင်ပြတာမှုဆိုတဲ့လောဘပလာအောင်အနစ်သက်စရာဆိုတဲ့အာယုံလေးတွေးတဲ့အခါမှာဒေါသဆိုတာဖြစ်လာအောင်ချက်ချင်းထားပြီးတော့သဘာဝကိုပဲရှုပ်လိုက်တယ်ရှုပ်လိုက်တဲ့အခါကျတော့ခန္ဓာဝိပဿနာဉာဏ်နဲ့ဒီအာယုံလေးကိုတိတိရှုပ်နိုင်တဲ့အနေအထားတစ်ခုရပါတယ်ဒါကယသဗျာကအိန္ဒြိယဘာဝနာတုတ်လာဒီပုံစံနဲ့ဟောလိုက်တာနော်အဲ့ဒီလိုမိမိတို့ရဲ့ယသိလာတာလျာကိုစိတ်လို့ဆိုတဲ့ပေါ်လာတဲ့အာယုန်တွေကိုသဘာဝကိုသိအောင်စောင့်ကြည့်ပြီးတော့ရှုမှတ်နေပြီဆိုလို့ရှိရင်ထိုအာယုန်တွေပေါ်မှာကောင်းတဲ့နောက်နဲ့လိုက်သွားဘူးမကောင်းတဲ့နောက်နဲ့ဆက်ပြေးပြီးတော့မနေဘူးအနုရောဓဝိရောဓလို့ခေါ်အနုရောဓဆိုတာကောင်းတာကြတော့လူတွေကဖြစ်တတ်တယ်မကောင်းတာကြတော့ဘာဖြစ်လဲဆန့်ကျင်တယ်ဆန့်ကျင်ခြင်းလည်းရောခြင်းဆိုတာကခုမရှိဘူးတဲ့အဲ့ဒါပါပြောတာတော့ကောင်းရင်တော့ပါမကောင်းလို့ရှိရင်တော့ရဒီနှခုမဖြစ်အောင်ထိန်းတာပဲအဲ့ဒီနှခုမဖြစ်အောင်အာယုန်တွေကိုထိန်းလိုက်နိုင်တာဟာအရိယဘာဝနာဖြစ်တယ်လို့ဆိုပြတာဟုတ်တယ်အဲ့ဒီထို့သူရဲ့နောက်ကမြတ်စွာဘုရားကသင်္ခပတိပဒါဆိုတာလည်းပတ်သက်ပြီးတော့ဒီသုတ္တမှာဆက်ပြီးတော့ဟောတယ်သင်္ခါပုဂ္ဂိုလ်တွေကဒီချင်းတဲ့အတိုင်းဆက်လက်ပြီးတော့ကျင့်တဲ့အခါမဖြစ်လာတော့ဆိုလို့ရှိရင်ဉာဏ်လျာအာယုန်တွေနဲ့ပတ်သက်လာလို့ရှိရင်သင်္ခါရတရားတွေဟာဘယ်ရာမှခိုင်မြဲတာမဟုတ်ဘူးသင်္ခါရတရားတွေဟာဖြစ်ပေါ်လာပြီးတော့လုံးဝပြတ်သွားတာဖြစ်နေကြတယ်ညစီရဲ့မှာပေါ်လာတဲ့အာယုန်တွေဟာလည်းတခဏအတွင်းမှာပြောက်ပွဲသွားတယ်ဒါနဲ့မှရှားလိုက်တဲ့အပတ်ဆိုတာလည်းတက္ကနာအပြင်မှာပြောင်းပွဲသွားတယ်။နှာခေါင်းထဲမှာပေါ်လာတဲ့အနံ့လေးဆိုတာလည်းတက္ကနာအပြင်ပြောင်းပွဲသွားတယ်။လျှာပေါ်မှာပေါ်လာတဲ့အရသာဆိုတာလည်းတက္ကနာအပြင်မှာပြောင်းပွဲသွားတယ်။ခန္ဓာကိုယ်သာရှိတဲ့အဖြစ်တွေဆိုတာလည်းတက္ကနာအပြင်မှာပြောင်းသွားတယ်။စိတ်ထဲမှာစိတ်ကူးလို့ရတဲ့အာရုံလေးဆိုတာလည်းအကြာကြီးလေးနဲ့ပြောင်းပွဲသွားတယ်။ဒါကြောင့်မလို့ဖြစ်တဲ့ဆရာဆိုတာအခုမှမရှိဘူး။သင်္ခါရတရားတွေဟာဖြစ်ပြီးတော့ပြတ်နေပြီအဲ့ကြောင့်ယုံမုန်းနေတာစိတ်ရဲ့ဆရာကြီးကြီးရဲ့လို့မြင်လာတယ်။သိခါပုဂ္ဂိုလ်ကမြင်လာတယ်။အဲ့ဒီလိုဝိပဿနာဉာဏ်ဟာတစ်ချက်နဲ့တစ်ချက်တက်လာတယ်၊ရင့်ကျက်လာတယ်ဆိုတဲ့အသေးစိတ်မျိုးကိုမြတ်စွာဘုရားကဟောတယ်။ကဲအဲ့လိုခေါ်လိုက်လို့ဒီအိန္ဒိယဘာဝနာရှင်းရှင်းဒီတစ်ခုဟာဟိုအောင်းအောင်းမြင်မြင်ဖြစ်သွားပြီဆိုတဲ့အခါကျတော့အဖြစ်ဒီလိုလက်ချက်ယူလိုက်တဲ့အခါကျတော့ဘုန်းကြီးတို့တွေဒီကျင့်လိုက်တော့အောင်မြင်သွားပြီဆိုတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေကိုဖြစ်လာနိုင်တယ်လဲကိုယ်စိတ်လေးဟာဘယ်လောက်ကြီးအောင်စောင့်ဆောင်မှုတွေရှိတာလဲဆိုတော့ယသဗျာကဆက်ပြီးတော့ဟောတယ်အာယုဆိုတာတဲ့ယသိကနေရတဲ့အာယုပဲဖြစ်စေနားကကြားရတဲ့အာယုပဲဖြစ်စေနှာခေါင်းကအနတ်ရှိရတဲ့အာယုပဲဖြစ်စေနှာကမရေရတဲ့အာယုပဲဖြစ်စေခန္ဓာကိုယ်ကရှိကြရတဲ့အာယုပဲဖြစ်စေစိတ်ကစိတ်ကူးရတဲ့အာယုပဲဖြစ်စေဘယ်အာယုဝဲဖြစ်စေစိတ်ရဲ့အကြိုက်တွေ့လို့ရှိရင်အပတိကုလကျေတတ်စရာစိတ်နဲ့အကြိုက်မတွေ့ဘူးဆိုရင်ပတိကုလကျေတတ်စရာမကောင်းဘူးလို့ဒီနှမျိုးကိုဖတ်ပြီးတော့မှတ်တာဟုတ်နော်အာယုမန္တရကောင်းတာရှိတယ်လို့မကောင်းတာရှိကောင်းမကောင်းဆိုတာကိုယ်ကြိုက်ရင
်ကောင်းတယ
်မကြိုက်ဘူးဆိုရင
်ကောင်းပါဘူးဗျာ
အဲ့ဒီလိုနှမျိုးရှိတဲ့အင်ဒြေနဲ့ပတ်သက်ပြီးတော့သိချင်တဲ့ပုဂ္ဂိုလ်တယောက်ပါတဲ့သူကတစ္ဆေစရာမကောင်းတဲ့အာယုံကိုသူကဟိုတစ္ဆေစရာမကောင်းလို့စိတ်စရာမကောင်းတဲ့အာယုံဆိုလည်းစိတ်စရာကောင်းတယ်လို့ ကြောင်းလဲပြီးတော့ထားလို့ရတယ်။ဆိုတော့ပฏิကူလဆိုတာရင်မုံွယ်ကောင်းတဲ့အာယုတစ်ခုကိုသူ့စိတ်ထဲကရင်မုံမဖြစ်အောင်ဒီပုံပဲလေးကကြောင်းလဲပြနိုင်တယ်လို့ဆိုလို့ရှိတယ်။ကြည့်။မုံစရာကောင်းတဲ့လူတယောက်ကိုတွေ့ပြီ။ဟုတ်ကဲ့
။
မုံစရာကောင်းတဲ့အာယုတစ်ခုကိုတွေ့ပြီ။မုံစရာကောင်းတဲ့လူတယောက်ကိုတွေ့ပြီ။အဲ့ဒီလူကိုမမုံအောင်ဟာနဲ့လုပ်ပလဲလို့ဆိုတယ်။ဒါဆိုရင်မေတ္တာဘာဝနာပွားလိုက်တာ။အော်မိစ္ဆာဘာဝနာပွားလိုက်လို့ရှိရင်မုန်းစရာဆိုတာမတွေ့တော့ဘူးခင်းနေစရာညာလို့ရဖြစ်သွားတယ်။ကြောင်းလက်ဖြစ်တာနော်မှန်ပ
ါပါ
ဘုန်းစရာကိုခင်းနေစရာဖြစ်ကြောင်းလက်ဖြစ်ရှင်။ဘာလဲကြောင်းလက်ဖြစ်တ
ော့မိစ္ဆာဘာဝနာ
။အော်မိစ္ဆာဘာဝနာနဲ့ဒီမုန်းစရာကောင်းတဲ့ပုဂ္ဂိုလ်ကြီးတွေနဲ့မုန်းစရာမကောင်းတဲ့အနေအထားမျိုးကြောင့်တော့ကြောင်းလက်ဖြစ်လို့ရတယ်။စိတ်ကိုနိုင်သွားပြီလို့ပြောတာဒီကျန်လိုက်စိတ်ကိုနိုင်သွားတယ်နောက်တစ်ခုကရှိမေတ္တာဘာဝနာမပွားဘူးဆိုလို့ရှိရင်ဘာလုပ်ရမလဲရှင်ဓာတ်လေးပါးနဲ့ခွဲချိလိုက်ဘယ်ရာဝဲဖြစ်ရှိဓာတ်လေးပါးပဲသူရဲ့ခန္ဓာကိုယ်ကြီးဆိုတာဓာတ်လေးပါးနဲ့ချိဆောက်တာဓာတ်လေးပါးနဲ့ခွဲချိရဲ့ဆိုတာဆိုတော့လူတယောက်ကမုန်းစရာကြီးလို့မြင်လို့ရှိရင်မင်းဘာလို့မုန်းတာလို့ဒုက္ခနာကိုပါရှိတဲ့ပထဝီကိုမုန်းတာလားအာဝေါကိုမုန်းတာလားတိသောကိုမုန်းတာလားဝါယောကိုမုန်းတာလားဟုတ်လားဘယ်ဟာကိုမုန်းတာတော့လို့အသေးစိတ်အသေးစိတ်လိုက်ပြီးကြည့်လိုက်တဲ့အခါကျတော့မုန်းနေတာဆိုတာပျောက်သွားပြန်တယ်ဟောအဲ့ဒီဤစနစ်ဟာလည်းပဲမုန်းမိမှုရှိတဲ့အာယုန်တစ်ခုပေါ်မှာမုန်းမိမှုကဲအောင်နေတဲ့ဤစနစ်တစ်ခုကိုမျက်စောကခေါ်လာခြင်းအဲ့ဒီလိုထိချုပ်ပြီးတော့ဒိဋ္ဌိထားတဲ့ပုဂ္ဂိုလ်တယောက်ဟာမုန်းစရာကောင်းတဲ့အာရုံပေါ်မှာမမုန်းပဲနေလို့ရသွားပြီတဲ့ဟောစိတ်အခြေအနေတစ်ခုပါဘယ်တော့ဆက်တာသွားဘုန်းကြီးတို့တွေကမုန်းစရာအာရုံနဲ့တွေ့ပြီဆိုလို့ရှိရင်မမုန်းပဲမနေနိုင်ရဘူးနော်မမုန်းပဲမနေနိုင်ဘူးစိတ်ကဒေါသဖြစ်စရာနဲ့တွေ့ရင်ဒေါသကဖြစ်ကုန်တာဟောဒီရည်ရည်ရဘာဝကဖြစ်စဉ်ရာဖြစ်လာလို့ရှိရင်အဲ့ဒီလိုမဖြစ်တော့ဘူးကဲနောက်တစ်ခုကမုန်းစရာမကောင်းဘူးမြစ်သက်စရာသိကောင်းတယ်ညံလို့စရာကောင်းတယ်အဲဒီညံလို့စရာကောင်းတဲ့အရာကိုမုန်းစရာဖြစ်ကြောင်းလာတစ်ခါဘာဖြစ်လို့လဲဆိုလို့ရှိရင်မြစ်သက်စရာပေါ်မှာသိပြီးတော့မြစ်သက်လာလို့ရှိရင်ဘာဖြစ်လာလို့ဆိုတတရာကဖြစ်လာအဲဒီတတရာကမဖြစ်အောင်စိတ်ကိုဘာနည်းနဲ့ချိန်ချုပ်လဲလို့ဆိုလို့ရှိရင်မြစ်သက်စရာကောင်းတဲ့အရာကိုအတုပဘာဝနာအနေနဲ့ရှုပါတဲ့ဆိုတော့ဇာတာအချက်ချက်တွေကမ္မထာဘာဝနာဆိုတာတော့ဒီလိုအာယုံနဲ့ပတ်သက်ပြီးတော့ငါသတိချက်ညချောမောလာပါတဲ့ဒီအရှင်းအာယုံတစ်ခုကိုပညာမှုတဏှာရာကမဖြစ်အောင်ဘယ်လိုရှုရလဲဆိုရင်တက်တဲ့ဆရာမကောင်းတဲ့မဖြစ်တဲ့အတုပအနေနဲ့ရှုရတယ်ဘယ်လိုအတ္တပါအနေနဲ့ရှိနိုင်တော့လို့ဆိုလို့ရှိရင်ကိုယ့်ကိုယ်စဉ်းစားစဉ်းစားကြည့်တော့လူတွေမှာကိုယ့်ဘဝကာလအမှားဝရှိတယ်မျက်စိကဆက်တာနှစ်သက်စရာကောင်းရလားနားကဆက်လာတာနှစ်သက်စရာကောင်းရလားကောင်းနှကောင်းကတွက်လာတဲ့ကမွေးကြိုင်တာရှိရလား
ရှိပါဗျာ
ဘယ်ကြောင်မှမရှိဘူးလူရဲ့ပဂတိခန္ဓာကိုယ်ဟာတေချာစဉ်းစားကြည့်နော်ကိုယ့်ကိုယ်ကိုဖြစ်လေပြီးတော့ပြပါကလန္တာလေးဆုတ်ချမ်းတာလို့ခန္ဓာကိုယ်ကမွေးတယ်လို့ထင်နေကြတာခန္ဓာကိုယ်ရဲ့သဘောဝတိုင်းသိကြလို့ရှိရင်ဟုတ်လားတပတ်တစ်ပတ်တစ်ပတ်လောက်ရင်းချိုးလဲဒီတိုင်းနေရှိပေါ့ဘာမှလည်းလန္တာမတိုင်းနေတဲ့ဒီတိုင်းနေရှိကိုယ့်အကိုတော်အံကောင်းအာမေ့တယ်เนาะမှန
်ပါဗျာ
ခန္ဓာကိုယ်ကဆက်တာသဘောဝအားဖြင့်မွေးကြိုင်တာဆိုတာခုကမရှိဘူးလေမှန
်ပါဗျာ
ဒီခုကမရှိအဲ့ဒီသဘောတွေကိုစဉ်းရဲစဉ်းစားကြည့်တာကိုအတုပလို့ပြောတာနော်အခုခေတ်ကတော့အာဟုဘလို့ဆိုလို့ရှိရင်မသာအာဟုဘချတာပဲသင်နေတာနော်အဲ့ဒါကိုပြောရမှာဘူးအတုဘဆိုတာမတင့်မတည့်ရွံ့ရွယ်ဖြစ်နေတဲ့အနေအထားတစ်ခုကိုရှုသင်ရင်ကြည့်ပါတဲ့အဲ့ဒါလို့ရှုသင်ရင်ကြည့်မယ်ဆိုရင်မျက်သက်စရာအာယုန်တစ်ခုဒီမျက်သက်စရာအာယုန်တစ်ခုမဟုတ်တော့ဘူးဆိုတဲ့အနေအထားကိုရောက်တော့စိတ်ကိုကြောင်းပြတဲ့ဤစိတ်တွေကိုပြောတာနော်စိတ်အနေအထားတစ်ခုကြောင်းပြကျောင်းပြာကိုလည်းကျောင်းပြာမဟုတ်ဘူးလို့ပြောပြတယ်။ရှင်မာကတ္တဝါကြီးလို့ရှိရှင်မာကတ္တဝါမရှိတတ်တာ ရဟန္တာဖြစ်သွားပြီဆိုတော့စိတ်ကိုသိနိုင်သွားပြီ။နိုင်သွားတဲ့အခါရှင်မဂ္ဂဝါဒကဆွမ်းနံကြွဆွမ်းနံကြွတော့ဗန်းပြီးမှထပ်ပြီးတော့ဖြင်းစားနေတဲ့လူနာရောကဆွဲနေတဲ့ပုဂ္ဂိုလ်များရှိ။အဲ့ဒီလားရောကရှင်မဂ္ဂဝါဒသူ့ကိုချီးရောက်တဲ့အနေနဲ့ဆွမ်းရတော့ဒီလူကြီးကလည်းသရတရားပေါ့။ဖြင်းစားနေတဲ့ဆွမ်းနေနေတဲ့ကအပတ်တော့ဘူး။စားလဲစားရတဲ့ဥပ္ပချာကိုရှင်မဂ္ဂဝါဒသမိတ်ခဲကိုသူ့လက်နဲ့ရက်ချက်အဲ့လိုရက်ချက်လိုက်တဲ့အခါကျတော့တစ်ချောင်းနဲ့တစ်ချောင်းကပြတ်ပါသွားတယ်အဲ့ဒီသူကလည်းလက်ကလည်းပြတ်ပြတ်ပြတ်ပြတ်လေးကအများကြီးလူတားရောကဆွဲနေတဲ့ပုံရှင်မဂ္ဂဝါရဲ့တပိတ်ထဲမှာအဲ့ဒီလက်ပြတ်ကလေးရောက်သွားစားနိုင်လားဘုန်းကြီ
း
ရှင်မဂ္ဂဝါမထေရကရှိဒီသမင်းနဲ့ဆောင်းနဲ့လက်ပြတ်နဲ့တူတူထားတယ်ဒါပေမဲ့ကွာလာပဲဆောင်းရလည်းမချုပ်ကြည့်ရဲ့တော့ဓာတိလေးပါပဲလက်ပြတ်ကလည်းလက်ပြတ်အလူရဲ့လက်ပြတ်ကြီးလို့သင်နိုင်ရင်ကျော်နေအဲ့ဒါကဘုရားလက်ပြတ်ဓာတိလေးပါဒီဟာလက်ပြတ်ဓာတိလေးပါဆိုညောပြရှိသေးတယ်ရှိပါဦးခ
င်ဗျာ
မရှိဘူးဓာတိလေးပါတော့နှလုံးသွင်းပြီးတော့သူဖုံးမိတယ်သို့သောလက်ပြတ်ကြီးတော့မစားပါဘူးနော်လက်ပြတ်ကြီးကတော့ဝတ်ဥတော်ကြီးလို့ဖြစ်နေမှာဖြစ်တယ်အဲ့ဒါကတော့ဖုံးမိတာမဟုတ်ဘူးသို့သောရဟန္တာရှင်ရဲ့အဲ့ဒီလိုစိတ်ကိုကြောင်းရွေးပြနိုင်တယ်လို့ဆိုလိုတာနော်။ကောင်းပြီ။အဲ့ဒီမှာယောဇရာကောင်းတာလို့လည်းယောဇရာမကောင်းဘူးလို့ရှိလို့ရတယ်။ယောဇရာမကောင်းတာလို့လည်းယောဇရာဖြစ်ရှိလို့ရတယ်။ဘလောက်တင့်တယ်တဲ့အာယုံပဲဖြစ်ဖြစ်အတုဘဘာဝနာပွားပြီးဖြေရှားဖြစ်လို့ရတယ်။နောက်တစ်ခုကမမြဲတဲ့အတ္တစပညာပွားခြင်းဖြစ်တယ်လေ။ဖြစ်တဲ့ဆရာအာယုံကိုဖျက်ရှားပြစ်လို့ရပါတယ်။ဒါနဲ့အင်္ဂလိယဘာဝနာအမျိုးပဲ။နောက်တစ်ခုကြတော့ဒီနည်းစနစ်နဲ့လေဒါကိုဆက်ပြီးတော့ပြင်သုံးတဲ့အခါမှာအာယုံကဖြစ်တဲ့ဆရာရောမဖြစ်တဲ့ဆရာရောရောလာတယ်။အဲဒီဖြစ်တဲ့ဆရာလည်းမကောင်းဘူးမဖြစ်တဲ့ဆရာလည်းမကောင်းဘူးဆိုရင်ရောလာတဲ့အာယုံတစ်ခုကိုမနစ်တဲ့လေးခြင်းလေဆိုလို့ရှိရင်ခန္ဓာကိုအတုပါပဲပွား။အော်နစ်တဲ့ဆရာအာယုံရောမနစ်တဲ့ဆရာအာယုံရောနှစ်ခုစလုံးရောလာတဲ့အခါမှာနစ်တဲ့ဆရာမကောင်းဘူးဆိုတာကိုအော်နစ်တဲ့ဆရာကောင်းတယ်လို့စိတ်ထဲကစိတ်ကိုထိတ်ထုတ်ထားတယ်လို့ရှိရင်မေတ္တာဘာဝနာပွားမယ်။သို့မဟုတ်ကံလေးပါးကိုရှုရှင်နေခြင်းဖြင့်ရရှာမှုဖြစ်အောင်ခင်းနေချောက်သွားချောက်အော်နောက်တစ်ခုကြတော့နောက်ဆုံးနည်းစနစ်တစ်ခုကြတော့ပါတော့ဆိုလို့ရှိရင်ယောဇရာကောင်းတယ်ယောဇရာလည်းမကောင်းဘူးဆိုတဲ့ဟာနှစ်ခုပေါ်မှာယောဇရာဟုတ်တာမဟုတ်တာဟုတ်တာရောမဟုတ်တာရောဒီနှစ်ခုကိုစိတ်ထဲမှာပုံမထားပဲနဲ့လက်ကြည့်ရှုနိုင်တယ်အဲ့ဒီလက်ကြည့်ရှုနိုင်တဲ့အနေအထားဟာတကယ်ရဟန္တာပုဂ္ဂိုလ်တွေကအဲ့ဒီတိုင်းနေတာပဲဒါကိုသံလင်ခုပိခာလို့ခေါ်တယ်ရဟန္တာပုဂ္ဂိုလ်တွေကကိုယ်ကြီးတို့တွေလည်းမျက်စိနဲ့ကောင်းတဲ့အာရုံနဲ့မြင်တာပဲမကောင်းတဲ့အာရုံနဲ့မြင်တာပဲနားကလည်းကောင်းတဲ့ဆာရတဲ့အတန်ကြားတာပဲမဆာရတဲ့အတန်ကြားတာရဟန္တာပုဂ္ဂိုလ်တွေလည်းထို့တူပဲသို့သော်ဘယ်လိုသူချားတယ်လဲရဟန္တာပုဂ္ဂိုလ်တွေကြတော့ကောင်းတာမြင်ရင်လည်းဝမ်းမသာဘူးမကောင်းတာမြင်လို့လည်းဝမ်းနေခြင်းဖြစ်ဆိုခြင်းမရှိဘူးအဲ့ဒီအာရုံပေါ်မှာသဘာဝအစစ်မှန်ကိုသိရဝိပဿနာဉာဏ်နဲ့ထိတ်ချုပ်ထားတဲ့လေရရှိနိုင်တဲ့ဥပ္ပခါပဲဖြစ်တယ်။ဉာဏ်လာဉာဏ်လာပဲဘာမှသူ့မှာမထူတာ။ဒါနဲ့ဥပ္ပမတူလို့ရှိလို့ရှိရင်ရဟန္တာပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟာကြောက်တော့ဘူးလို့ဖြစ်သွားတယ်။ကြောက်တော့ကြီးကဘယ်ဘက်ကလဲမုံတိုင်းလာလားလှုပ်ရှားမှုမရှိရဲရဲမှုရှိ။အဲဒါလို့ကြောက်တော့ကြီးကိုခိုင်မာပြီးတော့သွားတယ်။စိတ်ဓာတ်ရဲ့အခြေအနေဟာဒီလိုနေကျင်ပြီးတော့ရှိတာ။ဘယ်အာယုံကြောင့်မှာစိတ်ဟာထောက်ဆောင်ရင်းရည်မရှိတော့တဲ့အနေအထားရောက်သွားပြီဆိုရင်ပါဝိစိတ်တည်းရဒိဋ္ဌိဘွားများထားတဲ့အဲ့ဒီတွေအောင်မြင်သွားပြီစိတ်အခြေအနေတစ်ခုကိုပိုင်ပိုင်သွားပြီဆိုပြီးလို့ဆိုရမယ်အဲ့ဒီလိုပိုင်ပိုင်သွားတဲ့စိတ်အခြေအနေရှိတဲ့ပုဂ္ဂိုလ်တယောက်ဟာယသိကနေပြီးတော့ဒီပိုင်ရင်ဆိုတဲ့ဘုံတိုင်းနေလာအောင်မလားသစ္စာရှိနာကတတ္တယဘုံတိုင်းနေလာလဲထောက်ဆောင်လို့မရှိဘူးနှောင်းကအနတ်ဆိုတဲ့ဘုံတိုင်းကလာအောင်မလားလျာကနေပြီးတော့အရသာမျိုးစုံဝင်လာအောင်မလားခန္ဓာကိုယ်ကအဖြစ်ဖြစ်မျိုးစုံလာရှိအောင်မလားစိတ်ကူးထဲမှာပေါ်လာတဲ့အာယုံမျိုးစုံတွေလာအောင်မလားဘယ်အာယုံတွေလာလာ လှုပ်ရှားခြင်းဉာဏ်ဉာဏ်ရင်းဒေါသဆိုတာလည်းဖြစ်မလာတော့ဘူးဒေါသဆိုတာလည်းဖြစ်မလာတော့ဘူးစိတ်ဟာတည်ခြင်းတိပတ်ပြီးတော့ဉာဏ်ဉာဏ်နဲ့အေးချမ်းတဲ့သဘာဝပေါ်မှာရှိနေသောတဲ့စိတ်အခြေအနေတစ်ခုပဲကျတော့တယ်အဲလိုရှင်ဒေါသကဖြစ်လာမကောင်းတာမြင်လိုက်လို့ရှင်ဒေါသကဖြစ်လာနာကအပ္ပနာရဲ့ဒုက္ခကလောက်ဆောင်မှုလို့ကြားလိုက်တဲ့အခါကြားလိုက်တဲ့အတန်ပေါ်မှာဒေါသဖြစ်လိုက်တယ်ဒေါသဖြစ်လိုက်တယ်။နှာခေါင်းကလည်းအနတ်ကိုယ်ဆိုင်ရဲ့အနတ်လေးဆိုဒေါသဖြစ်လိုက်တယ်မဆိုင်ရဲ့အနတ်ဆိုဒေါသဖြစ်လိုက်တယ်။ဆိုတော့စိတ်အခြေအနေဟာရောရက်ခတ်နေတာနော်။စိတ်အခြေအနေတစ်ခုကရောရက်ခတ်။ဉာဏ်ရပုဂ္ဂိုလ်ရဲ့စိတ်အခြေအနေကတော့နေသက်အေးချမ်းတော်ပြီးတော့ဘယ်အာယုံသာလာအာမသူမချာနာပဲသူလို့အဲ့လိုဖြစ်သွားအောင်ဒီကျင့်နာဟာတကယ်ကိုအင်္ဂရိယဘာဝနာအစစ်ဖြစ်ပါတယ်။ယသဝရကရှင်လင်းဟောကြားတာဖြစ်တယ်။ဒါကြောင့်တရားစိတ်ကိုသူတို့ရဲ့ပြိဋ္ဌာန်တွေယသဝရတဲ့ဘုရားမြတ်ကအင်္ဂရိယဘာဝနာလေးချက်ကိုဒီစနစ်ကိုဖိထားတဲ့အတွက်ကြောင့်ဒီလိုတသွားမြတ်မြစ်ရှင်မြင်တွေ့နေရတဲ့အာရုံတွေကောင်းတာရင်းနေတဲ့ဒီကြီးရဲ့စိတ်လှုပ်ရှားမှုမဖြစ်အောင်ဖြစ်လာလို့ရှိရင်ကြာရှည်မခံအောင်ပေါ့။ဖြစ်လာတဲ့အပေါ်မှာလောဘဆိုတာမရှိရအောင်ထိန်းချုပ်ရမယ်ဒေါသဆိုတာမရှိရအောင်ထိန်းချုပ်ရမယ်အတန်ကြာလာတဲ့အခါမှာလည်းလောဘဒေါသမရှိရအောင်အနတ်ရလာတဲ့အခါမှာလည်းလောဘဒေါသမရှိရအောင်အရလာလည်းတွေ့တဲ့အခါမှာလည်းလောဘဒေါသမရှိရအောင်ခန္ဓာကိုယ်နဲ့ရှိနေတဲ့အခါမှာလည်းလောဘဒေါသမရှိရအောင်စိတ်ကူးထဲမှာပေါ်လာစိတ်ကူးထဲမှာလည်းတခါတလေမတည့်တဲ့သူကပေါ်လာသေးတယ်ဒီအဲ့လိုပေါ်လာလို့ရှိရင်လည်းဒေါသဖြစ်တယ်တည့်တဲ့သူပေါ်လာတဲ့အခါကျတော့တော်ပါဖြစ်ကြအဲ့ဒီလိုမဖြစ်ရအောင်စိတ်ချက်ဉာဏ်သက်မှုရအောင်အေကရိယဘာဝနာဆိုရက်ဒေသနာတော်ကိုမြင့်ကျင်ကံယူပြီးတော့ဖြစ်ကြံတို့ကိုအထုတ်ခြင်းချင်းမိမိတို့တည်ငြိမ်တဲ့ဘဝတည်ငြိမ်တဲ့စိတ်ထားကိုကိုယ်စီကိုယ်ကရရှိအောင်ကြိုးစားနိုင်ရတာဖြစ်ကုန်သတည်းကျေးဇူးတော်ပါရောမိတ္တဆွေရအမတ်ဆွေတတ္တဝါများစွာ
ဆက်ရောက်တော်မူကြပါစေကုန်တည်း